Welcome to the Voice of America in Burmese.
Washington is a view American Tangani. The next one is the first time. Through a COVID-19 cowboy sigan, a topi, Nansan Shibon Yara, Triarello, American Sigomni, Moranaga, Tanilani, Machinaja Topian Pio Subari, through Comiga Tote, Nachin Tuare, Gawa Siha, let alone Twiniare, Visa Pian, Pote, Gusan Hugo, Gawa Nansan Shira, Tijaja, Lila Jetri, Yatiare, Lupiobari, Coronavirus Buha, Adam Pianamu, Sapi, Tilly, Shire, Deep Yonamu, Yachimapia, Sunset, and Jaye, Diga Gawa Si Tatobi, Tiamu Shimishi, Santa Da, Bawen, Luna Pilote, Santa Mu, Nibu Hago, Dro Comunigani, Sabi Lonely, Lepio Bari, Bela Sitakado, Ubuan Sipina, Tana Chige, Doctor Peter Hodescale, Morana Gawes Heha, both in the Museum of Tia de Lupio Bari.
My understanding of the Moderna findings is that the virus neutralizing antibodies
Moderna Gawes Heha, Pritting up Boyo, Down Africa, Boyo, Dinamu Longte, Ukan Ari, Tobinago, Dro Tria, Lupio Bari. ဒီပိုးနှမျိုးမှာတောင်အာဖရိကပိုးအတွက်တော့ခုခံအားထုတ်ပေးနိုင်စွမ်းကခြောက်ဆလောက်ပိုးပြီးနေပေမဲ့ဒီဆေးကထုတ်ပေးတဲ့ကုခံအားကအတော်အသင့်မြင့်မားတာကြောင့်ကာကွယ်နိုင်စွမ်းကိုမထိခိုက်ဘူးလို့ပြောပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတွေ့နေရခြင်းမှာပဲဗီဇာပြောင်းပိုးမျိုးတွေအကူးဆက်ခံရသူတွေကိုတိုးပြီးခြေရခံလိုက်ဖို့ကြိုးစားနေတယ်လို့အမေရိကန်ကျန်းမာ ်ခီးသွားလုပ်ငန်းညှင့်တင်လုပ်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေကြတယ်မှာပဲခီးသွားဖို့လိုအပ်ချက်တစ်ခုအနေနဲ့ကာကွယ်ဆေးထိုးမှုဆိုင်ရာဗီဇာထားတယ်မတဲ့ EU အစိုးရတွေကြားသဘောထားကွဲလွဲနေကြပါတယ်ဥရောပတောင်ပိုင်းဒေသမှာရှိတဲ့ EU ဖွဲ့ဝင်နိုင်ငံတွေဟာခီးသွားလုပ်ငန်းပေါ်မှာနှိခိုးနေကြတာပါကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်တွေဘလို့မူချဆောင်ရွက်မယ်ဆိုတာကိုဥရောပကော်မရှင်ကစတင်ပြင်ဆင်ဖို့အတွက် EU နိုင်ငံတွေကခေါင်းဆောင်တွေကို Greek ဝန်ကြီးချုပ်ဦးဆောင်တဲ့အဖွဲ့ကတိုက်တွန်းနေတာပါအဖွဲ့ဝင်အားလုံးလက်ခံမဲ့ပုံစံရအောင်ဘလို့လုပ်ရမယ်ဆိုတာကိုပုံဖော်ဖို့တိုက်တွန်းနေတာဖြစ်ပါတယ်ဥရောပလေကြောင်းလိုင်းတွေဟိုတယ်တွေနဲ့ခီးသွွားအေဂျင်စီတွေကလည်းကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ရှိတာဟာခီးသွွားလုပ်ငန်းအမြန်ပြန်ပြီးလုပ်ဖို့အတွက်အထောက်အကူရစေမယ်လို့တိုက်တွန်းပြောကြားနေကြပါတယ်ကုလသမဂ္ဂရဲ့နိုင်ငံတကာခီးသွွားလုပ်ငန်းဖွဲ့ကလည်းဒီဂျစ်တယ်ကာကွယ်ဆေးပတ်စပို့တွေလောက်ကြဖို့ပြီးခဲ့တဲ့တရင်ပတ်ထဲမှာပဲတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ EU ရဲ့ပုဂ္ဂလိကလက်လက်ခွင့်အတွက်လှုပ်ရှားသူတွေကအန္တရာယ်ရှိကြောင်းသတိပေးနေတယ်လို့ကုသရောဂါပညာရှင်တွေကလည်းခီးသွွားလာသူတွေအနေနဲ့ရောဂါပိုးခင်းကြောင်းလက်မှတ်ရှိတဲ့အချိန်အကူဆက်ခံရနိုင်တယ်လို့သူများကလည်းကုသဆင်နိုင်တယ်လို့ထောက်ပြနေကြပါတယ်။ American စစ်တပ်မှလေငါပြောင်းထားသူတွေတာဝန်ထမ်းဆောင်ခွင့်တားမြစ်ထားတာကိုပယ်ဖြတ်ဖို့အတွက်သမရတဲ့ဂျိုးဘိုင်ဒန်ကတနင်္လာနေ့မှာသမရအမိန့်ချက်ကိုထုတ်ပြန်လိုက်ပါတယ်။2016မှာသမရဘရက်အိုဘားမားလက်ထက်ကလိင်္ဂါပြောင်းသူတွေစစ်တပ်တဲ့ဝင်ခွင့်ပြုခဲ့တယ်လို့ကိုဖြစ်ချင်တဲ့ကြားမအင်္ဂါပြောင်းဖို့ဆေးကုသခွင့်လည်းပြုထားတာပါ။ဒါပေမဲ့သမရဒေါ်နယ်ထရမ့်တက်လာချိန်မှာတော့ငကိုလိင်ပြောင်းထားသူတွေကိုဆက်လက်တာဝန်ထမ်းဆောင်ခွင့်ပြုပေမဲ့နောက်ထပ်စစ်တပ်ထဲဝင်ကျင်သူဆိုရင်တော့လက်မခံဘဲတားမြစ်ခဲ့တာပါ။လိင်ပြောင်းထားသူတွေစစ်တပ်တာဝန်ထမ်းဆောင်ခွင့်မပြုဘဲထားတဲ့ခွဲခြားတာကိုဒီကနေ့ပဲဖြတ်လိုက်ကြောင်းနဲ့အမေရိကန်နိုင်ငံမှာစစ်တပ်ထဲဝင်ဖို့အတွက်အရေးချင်းရှိသူတိုင်းပွန့်ပွန့်လင်းလင်းနဲ့တိတ်ခါရှိရှိဝင်ရောက်တာဝန်ထမ်းဆောင်တော့မှာဖြစ်ကြောင်းသမရဘိုင်ဒန်ကတွစ်တာမှာရေးပါတယ်။အခုလိုသမရဘိုင်ဒန်ကမူဝါဒပြောင်းလဲလိုက်တာအတွက်ထောက်ခံကြောင်းကာကွယ်ရေးဝန်ကြီးအစ်စ်ဖြစ်လာတဲ့အငြင်းစားကြီးတဲ့ဗိုလ်ချုပ်ကြီး Lloyd Austin ကပြောကြားလိုက်ပါတယ်။ Venezuela နိုင်ငံကအတိုက်ခံခေါင်းဆောင် Juan Guaido ဟာနိုင်ငံအတွက်အရေးပါသူတစ်ဦးဖြစ်ပေမဲ့သူကိုယာယီသမရဖြစ်နေဆက်ပြီးသတ်မှတ်တော်မှာမဟုတ်ကြောင်း EU ဥရောပသမဂ္ဂကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ Venezuela နိုင်ငံမှာဒီဇင်ဘာလတုန်းကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲကို EU ကအတိမတ်မပြုပေမဲ့ဒီရွေးကောက်ပွဲကနေလွှတ်တော်ဥက္ကဋ္ဌအဖြစ်ဂွာယီဒိုပြန်ပြီးအရေးမခံရတဲ့အတွက်သူကိုယာယီသမရဖြစ်ဆက်ပြီးတည်ဝင်အတိမတ်မပြုနိုင်တော့ကြောင်း28နိုင်ငံပါ EU ဖွဲ့ကဇန်နဝါရီလ6ရက်နေ့မှာပြောကြားခဲ့ကြတာပါ။သမရနီကိုလတ်စ်မာဒူရိုပြန်ရွေးခံရတဲ့2018အငင်းပွားဝယ်ရွေးကောက်ပွဲနောက်ပိုင်းလ တတော်ဥက္ကဋ္ဌတာဝန်ယူနေတဲ့ဂွာရီတို့ကယာယီသမရဖြစ်လာခဲ့တာပါအမေရိကန်နဲ့ဗြိတိန်တို့ကတော့ဂွာရီတို့ကိုဗင်နီဇွဲလာရဲ့သမရအဖြစ်အခုထိသတ်မှတ်ထားပါတယ်ဂွာရီတို့ကိုဗင်နီဇွဲလာခေါင်းဆောင်ဖြစ်ဆက်ပြီးသတ်မှတ်ဖို့ပြီးခဲ့တဲ့သတင်းပတ်မှာ EU ပါလီမန်ကဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်နဲ့အခုသူဟာဒီမိုကရက်အတိုက်ခံတွေရဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောင်းအဖွဲ့ဝင်28နိုင်ငံပါ EU နိုင်ငံခြားရေးဝန်ကြီးတွေကဘရက်ဆဲလ်အစည်းအဝေးပြီးမှကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းကီလိုမီတာ24 kHz 12.13 ညလိုင်းကီလိုမီတာ40 kHz 9.13 ညလိုင်းကီလိုမီတာ51 kHz 5805နဲ့လိုင်းကီလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနက်ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်လက်တင်ပြပါမယ်။ကျမသင်္ကီထိုက်ပါ။မြန်မာနိုင်ငံမှာတနင်္လာနေ့က COVID-19 အတည်ပြုလူနာ383ဦးထပ်မံတွေ့ရှိခဲ့ပြီးစုစုပေါင်းအတည်ပြုလူနာ 33,959 ဦးရှိပါတယ်။ဇန်နဝါရီလ25ရက်နေ့စည်းရင်အရ COVID-19 ကြောင့်သေဆုံးသူ9ဦးထပ်တိုးပြီးသေဆုံးရသူစုစုပေါင်း3069ဦးရှိပါပြီ။ဆေးရုံဆင့်ခွင့်ရသူပေါင်းက 32,116 ဦးရှိတာကြောင့်COVID-19 ဆက်လက်ကူးသနေရသူ 13,000 နီးပါးရှိနေစေပါအခုချိန်ထိ COVID-19 ဆက်ရှိပြီးသူပေါင်းကတနိုင်ငံလုံးအတိုင်းအတာအရ 2.3 သန်းနီးပါးရှိပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့နှိုင်းယှဉ်ဖော်ပြထားတဲ့စာရင်းတွေအရတော့ပြီးခဲ့တဲ့ဆယ်ရက်တာအတွင်း COVID-19 ဆန်းသက်တွေ့ရှိမှုနှုန်းက2ရာခိုင်နှုန်းကျော်မှာဆက်လက်ရှိနေပါတယ်ထိုင်းနိုင်ငံတွင်းကကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြင်းများတဲ့အစုအဖွဲ့တွေကိုရှေ့လာတဲ့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးစတင်ထိုးနှံပေးမယ့်အကြောင်းအစိုးရကပြောဆိုထားပါတယ်။ထိုင်းအစိုးရဘက်က COVID-19 ကာကွယ်ဆေးရရှိရေးဆောင်ရွက်တာမှာနှေးကွေးလွန်းတယ်လို့ဝေဖန်ခံနေရချိန်မှာပဲရှေ့လာတဲ့ကာကွယ်ဆေးစထိုးမယ့်အကြောင်းတနင်္လာနေ့မှာပဲအစိုးရကထုတ်ပြန်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအချက်အခြာဖြစ်နေတဲ့စမုတ်စခွန် KN တွင်းကကျန်းမာရေးလုပ်သားတွေအတွက်ကာကွယ်ဆေးအလုံးရင် 9,000 ကနေဦးပို့ဆောင်ပြီးဦးစားပေးထိုးနှံပေးမှာပါ။နာတာရှည်ယောဂအခမ်းရှိသူတွေနဲ့တက်ကြီးပိုင်းပုံကိုတွေကိုလည်းဦးစားပေးကာကွယ်ဆေးထိုးမယ်အကြောင်းအနာပိုင်တို့ကပြောပါတယ်။ထိုင်းနိုင်ငံရဲ့အစားအသောက်နဲ့ဆေးဝါးကုကေရေးဌာနကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ AstraZeneca ရဲ့ COVID ကာကွယ်ဆေးကိုအရေးပေါ်အသုံးဖြစ်ခွင့်ပြုခဲ့တာပါတရုတ်ထုတ် Sinovac Biotech ကာကွယ်ဆေးအလုံးရင်နှစ်သန်းကိုထိုင်းဆိုရကချုပ်တင်မှယူထားပြီမယ်လို့လည်းအသုံးပြုခွင့်မပေးသေးပါဘူးထိုင်းနိုင်ငံက AstraZeneca ရဲ့ COVID ကာကွယ်ဆေးနှစ်သိန်းမှယူရမှာတစ်သိန်းခွဲပဲပို့မယ်အကြောင်း AstraZeneca ကအကြောင်းပြန်တယ်လို့လည်းထိုင်းကျန်းမာရေးဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။ထိုင်းဘက်ကဆေးအလုံးရည်တသန်းထီမှားယူတာလို့လည်းဝန်ကြီးကထပ်လောင်းပြောပါတယ်။မြန်မာပါဝင်အင်းကြီးချင်းနိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးစတင်ထိုးနှံရေးဒါမှမဟုတ်လဲဆေးဝါးကုမ္ပဏီတွေထံကနေကာကွယ်ဆေးဝယ်ယူရရှိရေးအင်တိုင်းအားတိုင်းဆောင်ရွက်နေခြင်းထိုင်းဆိုရဘက်ကအချိန်ဆွဲတယ်လို့ဝေဖန်ခံနေရတာပါ။ထိုင်းဆိုရဘက်ကတော့ဝေဖန်မှုတွေကိုညှင်းဆို့ထားပါတယ်။နိုင်ငံတွင်ကူးစက်မှုအများဆုံးစမုတ်စခွန်းကပဇွန်ဈေးကိုလည်းတနင်္လာနေ့မှာစီးဖြန့်ပြီးတန်ရှင်းရေးလုပ်နေပါတယ်
။ဖုန်းတက်လက်ပေါ့ခေါင်းတက်လက်ပေါ့ခက်ခါသမီးလို့လေ
ဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့ထိတွေ့သူတွေကိုပြည်ကြွယ်ဆစ်ဆစ်ပေးနေတဲ့အတွက်ထိုင်းဆွေရကိုကျေးဇူးတင်ကြောင်းပဇွန်ဈေးမှာကူးစက်မှုကင်းရှင်းသွားရင်အလို့အကန့်ပြန်လုပ်ခွင့်ရမှာဖြစ်တယ်လို့မြန်မာရွှေပြောင်းဥကြော်တန်ပြောသွားတာပါ။အိန္ဒိယနဲ့တရုတ်နယ်စပ်အရှေ့ပိုင်းဟိမဝန္တာဒေသမှာပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်ဖက်ဆက်သားတွေထိတ်တိုက်တွေအချင်းများခဲ့တယ်လို့အိန္ဒိယစစ်တပ်ကပြောပါတယ်။တရုတ်ဘက်ကတော့ခိုက်ရန်ဖြစ်ပွားတယ်ဆိုတာကိုအတိမပြုပါဘူး။ North Sikkim ဒေသနာခူလာမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနှစ်ဖက်တပ်သားတွေထိတ်တိုက်တွေအချင်းများခဲ့ပြီးဒေသဆိုင်ရာတပ်မှုတွေကဖြေရှင်းခဲ့ကြတယ်လို့အိန္ဒိယစစ်တပ်ကြေညာချက်ကဖော်ပြပါတယ်။အိန္ဒိယနယ်မြေထဲကိုကျူးကျော်လာတဲ့တရုတ်လက်ကင်းကိုအိန္ဒိယတပ်ဖွဲ့တွေဘက်ကတားဆီးတာမှာအချင်းများခဲ့တာဖြစ်ပြီးနှစ်ဖက်တပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရတယ်လို့အိန္ဒိယနိုင်ငံတွင်းသတင်းတွေကဖော်ပြပါတယ်။အိန္ဒိယစစ်တပ်ကတော့မီဒီယာတွေချက်ကမဖော်ပြဖို့ပြောဆိုပါတယ်။ဒ တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဆောင်လီချန်းကတော့ဒီအချင်းများခက်ရန်ဖြစ်ပွားမှုနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောဆိုစရာမရှိကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။关于你提到的具体情况我没有
အိန္ဒိယနဲ့နေဆက်တရှောင်းငင်းချမ်းတည်ငြိမ်ရေးကိုတရုတ်နေဆက်တပ်ဖွဲ့တွေကအခိုင်အမာထိမ့်သိမ်းဆောင်ရွက်နေကြောင်းအိန္ဒိယဘက်ကလည်းအလားတူလိုက်နာဆောင်ရွက်ပြီးနေဆက်မှာအခြေအနေရှုပ်ထွေးတာမျိုးမဖြစ်အောင်အိန္ဒိယဘက်ကရှောင်ကျဉ်ဖို့တိုက်တွန်းကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပြောဆိုခဲ့တာပါအင်ဒိုနီးရှားရေပိုင်ရဲ့အတွင်တရားမဝင်ရေနံလွှဲပြောင်းမှုတန်တရားနဲ့အီရန်ရေနံတင်တင်မော့နဲ့ပနားမားကုန်တင်တင်မော့ကိုဖမ်းဆီးကြောင်းတနင်္လာနေ့မှာအင်ဒိုနီးရှားအနာပိုင်တွေကပြောပါတယ်ရေနံစိမ့်တင်တင်မော့တွေဖြစ်တဲ့အီရန်အလန်တင်မော့ဟော့စ်နဲ့ပနားမားအလန်တင်မော့ဖရီယာတို့ကိုဘိုနီယိုကျွန်းပေါ်ကအင်ဒိုနီးရှားရဲ့ပိုင်နဲ့ကာလီမန်တန်ရဲ့ကမ်းလွန်ပင်လယ်ပြင်မှာတွေ့ရှိတာဖြစ်ပါတယ်ရေဒီယိုအချက်ပေးစနစ်နဲ့ဆက်သွယ်မိမြန်တာကိုတင်မောဝန်ထမ်းတွေကမတုံ့ပြန်ခဲ့တဲ့နောက်မှာတင်မောတွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းအာနာပိုင်တို့ကပြောပါတယ် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်းထိတ်တန့်ရောက်သတင်းတွေကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးသတင်းဆောင်မတွေနဲ့သတင်းဖတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်
။ကိုဗစ်ကပ်ရောဂါကာလမြန်မာမှာစားဝတ်နေရေးအခက်ကြုံနေရတဲ့အခြေခံလူဒန်းစားတွေကိုထောက်ပံ့ကြေးပေးရမှာကြံနေသေးတဲ့အိမ်ထောင်စု2တန်းကျော်ကိုစပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအိမ်တနာထွန်ပါကက်ယောဂကာလမှာအခက်ကြုံနေရတဲ့ပုံမှန်ဝင်ငွေမရှိသူအခြေခံလူဒန်းစားတွေကိုအစိုးရက၄ကြိမ်ထောက်ပံ့ပေးခဲ့ပေမဲ့ရှားတဲ့သူတွေမရဘူးဆိုပြီးတိမ်တန်းမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အစိုးရကပြန်လည်စစ်ဆေးပြီးနောက်ထပ်အိမ်ထောင်စု2တန်းကျော်အတွက်ကျပ်ငွေ56ဘီလီယံကျော်သုံးစွဲထောက်ပံ့မဲ့အကြောင်းပြည်ထောင်စုဝန်ကြီးရုံးဝန်ကြီးဦးမင်းသူက Facebook လူမှုကွန်ရက်မှာပြောဆိုထားပါတယ်စနေနေ့ကစပြီးထောက်ပံ့ကြေးပေးနေတဲ့မန္တလေးတိုင်းချမ်းအေးတာဆန်မြို့နယ်ကအခြေအနေကိုတော့အုတ်ချုပ်ရည်မှုဦးသိန်းစင်ကအခုလိုပြောပါတယ်
ပေးပြီ90ရာခိုင်နှုန်းတော့ပြီးသွားတယ်။အိမ်ဆောင်စု1000ကျော်တယ်မှာ။နှစ်နည်းစလုံးနဲ့ပေးတယ်အိမ်နိုင်ရာလည်းလိုက်ပေးပါတယ်။တချို့နေရာတွေဆိုရင်လည်းရက်ွက်နဲ့နီးတဲ့နေရာတွေဆိုရင်လည်းရက်ွက်ဟိုရုံးနေမှာပေးပါတယ
်။နောက်ဆုံးအချိန်ထောက်ပံ့ကြေးပေးတဲ့အချိန်ကစည်ရင်းမပါတဲ့သူတွေကက်ယောဂကာလကြာလာတာကအလောက်အကင်အခက်ခဲဖြစ်နေတဲ့သူတွေအပါအဝင်တကယ့်အကူအညီလိုအပ်နေသူတွေကိုအာဏာပိုင်တွေကစစ်စစ်ပြီးယောဂကူဆတ်မှုများတာကြောင့်အိမ်ပြေမထွက်ရအမိန့်ထုတ်ထားတဲ့ဒေသကအိမ်ထောင်စုတစုကိုကျပ်4000နဲ့ကျန်ဒေသတွေမှာကျပ်2000တောင်ထောက်ပံ့ပေးမှာဖြစ်ပါတယ်။လှိုင်သာယာမြို့နယ်အနောက်ပိုင်းမှာတော့ထပ်တိုးပေးတဲ့ထောက်ပံ့ကြေးရမယ့်အခြေခံလူဒန်းစားက2000ဝန်းကျင်ရှိတယ်လို့အုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါတယ်
။ဟောကျွန်တော်တို့ရှိတော့ဟိုဘယ်လိုဘယ်လိုပေးပါလို့ဆိုတက်တက်မလာဘူးခင်ဗျ။ဥပမာပေါ့နော်။ဒီကောင်ဆို5ယောက်ရှိမယ်။ဟောရှိမယ်4ယောက်ရှိမယ်။အဲဒီမှာတော့ဒီခင်တော့အလုပ်ကြိုက်4ယောက်ရှိတာပေါ့။4ယောက်ရှိတယ်။အဲလိုဆိုဆိုတော့ဒီခင်တော့အလုပ်ကြိုက်ရှိတဲ့ဆိုတော့မပေးပါဘူးခင်ဗျ။ဒါကြောင့်လည်းအခုချိန်ကာလမှာဆက်ရုံလုပ်တာဖြစ်ပြီးတော့ဥပဒေအခြေအနေရောလာတာတို့ဘာညာတို့ဖြစ်လာတယ်သူမှမိခိုးတဲ့သူကလည်းအတွေ့ကြီးတဲ့လူတို့ဟိုလားကလေးငယ်တို့အဲ့လိုပြီးွားချနိုင်တဲ့သူတွေမဟုတ်သေးဘူးဆိုတော့ကျွန်တော်ဒီခါလာမှာတော့ဆက်ပြီးတော့စဉ်းစားပြီးတော့ဆက်ပြီးတာလည်းရှိပါသေးတယ်အဲ့လိုပဲ
ကိုဗစ်ကပ်ရောဂါကာလစီးပွားရေးထိခိုက်မှုသက်သာရေးစီမံချက်အကြပုံမှန်ဝင်ငွေမရှိတဲ့အခြေခံအိမ်ထောင်စုတွေကိုစားဝတ်နေရေးအဆင်ပြေစေဖို့အတွက်၄ကြိမ်ထောက်ပံ့ရမှာကျပ်ဘီလီယံ600နီးပါးသုံးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ကွယ်စေးရမုံငွေတွေကိုနိုင်ငံတကာရောက်မြန်မာတွေကူညီပေးဖို့နေကြရမှာတော့အမေရိကန်ပြည်ထောင်စုမှလည်းမြန်မာလူငယ်တွေနဲ့တန်ကားတွေဦးစီးပြီးတော့ရမုံငွေကောက်ခံစုဆောင်မှုတွေလုပ်နေပါတယ်။ကျမစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။ COVID-19 ကူးစက်မြန်ကပ်ရောဂါလူ 3,000 ကျော်အထိကူးစက်ခံနေရတဲ့မြန်မာနိုင်ငံအတွက် COVID-19 ကာကွယ်ဆေးတွေဝယ်ယူနိုင်မှုအလူငွေတွေကိုအမေရိကန်ပြည်ထောင်စုရောက်အမေရိကန်မြန်မာတွေကဝိုင်းဝန်းကူညီလှူဒန်းပေးနေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Maryland ပြည်နယ်နဲ့ Virginia ပြည်နယ်ကရဟန်းတန်ကားတော်တွေကိုယ်တိုင်ဦးစီးဦးဆောင်ပြုကိုယ်တိုင်အလူငွေထည့်ဝေမှတည်ခဲ့ကြပြီးတော့ COVID-19 ကာကွယ်ဆေးအလူမြန်မာပြည်အတွက်ပေးဖို့လှူဒန်းနိုင်အောင်ဆောင်ရွက်နေတဲ့အကြောင်းဦးဆောင်ဆရာတော်တစ်ပါးဖြစ်တဲ့မင်္ဂလာရာမကျောင်းကဆရာတော်အရှင်ခေမိန်နာကအခုလိုမိန့်ပါတယ်
ဖုံဖုံတို့ကာကွယ်ဆေးအတွက်လူမျိုးကောက်ခံဖြစ်တဲ့အကြောင်းကတော့မြန်မာနိုင်ငံမှာလေနိုင်ငံတော်ကြီးအတိုင်ပင်ပုဂ္ဂိုလ်ကနေပြီးတော့မြန်မာနိုင်ငံမှာနိုင်ငံတော်အစိုးရကနေပြီးတော့ဒီလောက်တလောက်ဘတ်ဂျက်ထည့်ဝင်ထားပါတယ်တိုင်းပြည်သားအနေနဲ့လည်းပြည်တွင်းပြည်ပအားလုံးလှူဒါန်းနိုင်တယ်ဆိုပြီးတော့နိုင်ငံတော်အစိုးရကနေပြီးတော့တရားဝင်ကြေညာချက်ထုတ်တာလေးတွေ့တဲ့အခါကျဖုံဖုံတို့ကလည်းပဲအဲ့ဒါကိုစဉ်းစားမိတယ်ပေါ့လေ မွန်လိုနိုင်ငံတော်တွေတိုင်ပင်ပြီးတဲ့ခါကျအမေရိကန်အရှေ့ပိုင်းမှာရှိတဲ့ဗာဂျီးနီးယားရဲ့မေရီလန်းမှာရှိပြီးနေမှာရှိတဲ့နိုင်ငံတော်တွေတိုင်ပင်ပြီးတော့ COVID-19 ကာကွယ်ဆေးလူငွေလေးကောက်ခံဖြစ်သွားတာပေါ့နိ
ရန်ကုန်ကောက်ခံတဲ့အခါမှာဝေသားသက်သက်အလူခံတာရှိတယ်လို့လူငွေတွေစုပြီးတော့လဲလောကဌာနနဲ့အစားအသောက်တွေကိုယ်တိုင်ချက်ပြုတ်ရောင်းချအလူငွေရှာတာတွေရှိပါတယ် Half Myanmar for New Disaster ဆိုတဲ့မြန်မာပြည်အတွက်ကူညီပေးရလူတန်းနေတဲ့အဖွဲ့အစည်းနဲ့စေးလူငွေကောက်ခံနေပုံကိုတော့ကိုရိုင်ဦးဆောင်လောကဌာနပြုခဲ့တဲ့ကိုထိုက်ကအခုလိုရှင်းပြပါဗျ
။ကြာတော့ကနေပြီးတော့မှဒီ COVID vaccine အတွက်ကိုမြန်မာပြည်ကိုလှူဖို့အတွက်အလှူခံနေတယ်ဆိုတော့ကျွန်တော်တွေကနေပြီးတော့ကဲအဲ့ဒါဆိုလို့ရှိရင်လူငယ်တွေကိုပတ်တကောပြည်ဆောင်စုပြီးတော့မှလူမလာတာမဟုတ်လို့ရှိရင်တခုခုလုပ်ပြီးတော့မှဈေးရောင်းပွဲလိုဟာမျိုးလုပ်ပြီးတော့မှလူမလာပါတော့ကျွန်တော်တွေဒီလိုမျိုးဟိုရတဲ့နည်းနဲ့ရှာပြီးတော့မှလုပ်လို့ရှိရင်တော့ပို့ပြီးတော့မှထိတိရောက်ဖြစ်မယ်ဆိုပြီးတော့မှကျွန်တော်တွေဒိုင်မန်လိုက်ကြပြီးတော့မှကဲအဲ့ဒါဆိုလို့ရှိရင်တော့ဈေးရောင်းတဲ့ဟာကို delivery ပို့တဲ့ပုံစံမျိုးနဲ့လုပ်ပြီးတော့မှငါတို့ဈေးရောင်းပြီးတော့မှဒီရန်ပုံငွေကိုရှာပြီးတော့မှလုပ်မယ်ဆိုပြီးတော့မှဒါလုပ်မယ်လို့ဆုံးဖြတ်လိုက်ကြတာပေါ့
COVID-19 ကာကွယ်ဆေးအလူငွေတွေကမျှော်မှန်းထားတာတစ်ခုအလူရှင်တွေဘက်ကပေါ်ပြီးတော့ဝိုင်းဝန်းလူတန်းကြတဲ့အတွက်အားရကျေနပ်မိပါတယ်လို့ကိုထိုက်ကဆက်ပြောပြပါတယ်
။မြန်မာမိသားစုဒီကဒီကျွန်တော်တို့မိသားလိုခင်နေရတဲ့အိမ်တိမ်ပေါ့နော်။အဲ့ဒီအိမ်မှာသွားပြီးတော့မှကျွန်တော်ချက်တဲ့ပြုတ်တဲ့ကိစ္စကိုကျွန်တော်တို့လုပ်လိုက်တယ်ပေါ့။လုပ်ပြီးတော့မှဒီ delivery ပို့ဖို့ဟာအတွက်ကိုကြတော့ကျွန်တော်အဲ့ volunteer တွေထပ်ပြီးတော့မှ online နေပြီးတော့မှထပ်ပြီးတော့မှပြင်ညာလိုက်တော့အရင်တော့ပါခဲ့ဘူးတဲ့လူတွေရောမပါခဲ့ဘူးတဲ့လူငယ်တွေရောရောက်လာတယ်ခင်ဗျ။ရောက်လာပြီးတော့မှကျွန်တော်တို့စုစုပေါင်းက12စီးလောက်ရသွားတာပေါ့ volunteer က12စီးလောက်နဲ့ဒီမှာ area တွေခွဲပြီးတော့မှအဲ့ဒီ92စီးနဲ့ကျွန်တော်တို့ခွဲပြီးတော့မှပို့လိုက်တာပေါ့
။ကောက်ခံရရှိတဲ့အလူငွေတွေကိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီကိုလှူဒန်းကြမယ်လို့လည်းသိရပါတယ်ရှင်။ကျွန်မစုမမ
မင်္ဂလာပါရှင်။ဒီကနေ့စက္ကန့်၄ဆက်သက်မြင်းမြတ်သူကတော့ My American Dream ကိုစီစဉ်တင်ဆက်နေတဲ့financial professional ဖြစ်တဲ့ဒီငွေသေးဆိုင်ရာကျွမ်းကျင်သူပေါ့နော်မဝင်းမြတ်သူကိုကျမတို့ဆက်သွယ်မေးမြန်းမှာဖြစ်ပါတယ်ရှင်အဓိကဆက်သွယ်မေးမြန်းမယ့်အကြောင်းရင်းကတော့ဒီ American ပြည်ထောင်စုမှာသမ္မတအစ်ဂျိုးဘိုက်ဒန်ရဲ့ဒီ American Rescue လို့ခေါ်တဲ့ COVID-19 ကပ်ဘေးရောဂါနဲ့ပတ်သက်တဲ့ဒီထောက်ပံ့ရေးအစီအစဉ်တစ်ခုမေးမြန်းမှာဖြစ်ပါတယ်ရှင်အဲ့တော့အခုသမ္မတဂျိုးဘိုက်ဒန်ရဲ့ American Rescue ဒီ COVID-19 ကပ်ဘေးရောဂါအတွက်ပေါ့နော်သူတို့ထောက်ပံ့မဲ့အစီအစဉ်ကအရေးသမ္မတဒေါ်နယ်ထရမ့်လက်ထက်ကဒီ COVID-19 ထောက်ပံ့တဲ့အစီအစဉ်နဲ့နှိုင်းယှဉ်ဘာတွေကွာခြားမှုရှိလဲရှင
်ဟုတ်ကဲ့အဓိကအားဖြင့်တော့ဒီpresident အစ်စ်ဂျိုးဘိုက်ဒန်ရဲ့ rescue plan ထဲမှာတော့ပို့ပြီးတော့ဒီသူတွေပုံမှာရရရရပေးထားတာကိုတွေ့ရတယ်သူကဒီ COVID တခုရဲ့အတွက်တင်မဟုတ်ဘဲနဲ့ဒီတိုင်းငယ်လုံးအတွက် minimum wage တွေကိုတိုးပေးထားတာမျိုးတွေနောက်တစ်ခုကတခြားဒီနယ်အစိုးရတွေထောက်ပံ့ပေးမဲ့အစီအစဉ်တွေလည်းသူ့ရဲ့မှာပါဝင်တယ်နောက်ပြီးတော့သူ့ရဲ့ program ထဲမှာက federal ရဲ့ minimum wage တွေကိုတိုးပေးမှာမျိုးတွေနောက်ပြီးတော့ state နဲ့ local government တွေကိုလည်း support လုပ်မဲ့အစီအစဉ်တွေလည်းပါဝင်တယ်နောက်ထပ် covid vaccine ကိုဒီပြည်နယ်နဲ့တိုင်းပေါ့နော်နေရာနဲ့အပြားကိုအမြင့်ဆုံးရောက်အောင်လို့ပို့ပေးမယ်ဆိုတော့ program တွေလည်းပါဝင်တဲ့အတွက်ချုပ်ပြီးပြောရမယ်ဆိုရင်ဒီ program ကပို့ပြီးလဲရရောတယ်ပို့ပြီးတော့လည်းအများအတွက်အကျိုးရှိမယ်လို့ထင်ပါတယ
်အဲ့တော့ဒီသမ္မတဂျိုးဘိုက်ဒန်ရဲ့ထောက်ပံ့ရေးအစီအစဉ်ကဒီမြန်မာတွေအပါအဝင်ပေါ့နော်အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်တဲ့ဒီနိုင်ငံသားတွေအတွက်ကောဘလို့ပို့ပြီးတော့ဟိုထောက်ပံ့တဲ့အစီအစဉ်တွေပါလဲရှင
်ဟုတ်ကဲ့မြန်မာအပါအဝင်ဒီနိုင်ငံကိုရောက်ရှိနေတဲ့ဒီမှာတရားဝင်နေထိုင်တဲ့သူတွေအားလုံးအတွက်အကျုံးဝင်တာကတော့ဒီနောက်ထပ် 1400 stimulus check ရမှာဖြစ်တယ်ဒီ1400ကသူက stand alone cash အနေနဲ့ပေးမှာဖြစ်ပြီးတော့ဒီပြီးခဲ့တဲ့ဒီအရင်သမ္မတဟောင်းထရမ့်လက်ထက်တုန်းကပေးခဲ့တဲ့ဒေါ်လာ600နဲ့ဆိုရင်စုစုပေါင်း2000ရမှာဖြစ်တယ်။ဒါပေမဲ့အဲ့ဒီဒေါ်လာ600ပေးတော့ကဆိုရင် dependent နေအနေနဲ့မရရှိခဲ့ဘူး dependent ဆိုတာအသက်18နှစ်အထက်ဒါမှပြီးတော့မိဘ parents dependent တွေပေါ့နော်။သူတို့တွေကမရဘူးကလေးဆိုရင်လည်းအသက်16နှစ်နဲ့18နှစ် out dependent နေရပဲဒီဒေါ်လာ600ရခဲ့တယ်။အခုနောက်ဆက်ပေးမဲ့1400စီစဉ်မှာတော့မြေသူမဆိုဒီနိုင်ငံမှာတရားဝင်နေတဲ့သူတွေအကုန်လုံးအတွက်ရနိုင်ပါတယ်။အဲ့တော့တချို့ကလည်းဒီ1400လုံးပေးရပြီးတော့600ကိုပြန်ရမလားဆိုရင်တော့အဲ့လိုတော့ပြန်ပြီးတော့ရမှာမဟုတ်ပါဘူး
။အဲ့တော့ stimulus check ပေါ့လေဒီအနည်းနဲ့အမြန်တော့ရဖို့ရှိမယ်လို့ရောမျှော်လင့်ရလားရှင်
။ဟုတ်ကဲ့။သူကတော့ဒီနေ့အထိပေါ့နော်။ဒီမှကြာတော့တော့ pass မဖြစ်သေးဘူး။ဒါပေမဲ့ရဖို့ chance ကတော့အများကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီ President Biden က president ဖြစ်ဖြစ်ချင်းကို immediately ဒီဟာနဲ့ပတ်သက်ပြီးတော့ approve လုပ်မယ်ဆိုပြီးတော့ executive order နဲ့လုပ်မယ်လို့တောင်းမှာသူကသတိပေးထားတာမျိုးတွေရှိတယ်အဲ့ဒါကြောင့်မလို့ဒီတစ်ပတ်ထဲမှာဒီ $1,400 stimulus check နဲ့ပတ်သက်ပြီးမှတိရမှာဖြစ်ပါတယ်ရဖို့အလားအလာလေးအရင်ညားပါတယ်ဒါပေမဲ့ကျွန်မပြောခဲ့သလိုပဲခုထိတော့ကျွန်မတို့ဟိုဘာမှတော့မသိချာအတိအကျတော့မသိရသေးဘူးပေါ့
ဒါကတော့ financial professional ဖြစ်တဲ့ငွေတေးဆိုင်ရာကျန်းကျင်သူမတ်ဝင်းမြတ်သူပါရှင်
နေဆက်ထိုင်းနိုင်ငံရနောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာလူရဲစေပေမဲ့နေရပြန်ဝင်မရကြပဲဖြစ်နေကြတဲ့ယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေအချုပ်ခန်းကထွက်ပြေးဖို့ကြိုးစားကြတဲ့သတင်းကိုပြောပြပါမယ်။ရနောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်မှာထိတ်သိမ့်ခံရတဲ့မြန်မာ400ကျော်ဟာလူရဲစေပေမဲ့နှစ်တည်လာရချီဆက်လက်ထိတ်သိမ့်ခံရပြီးနေရပြန်ဝင်မရတာကြောင့်ထွက်ပြေးဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။တင်းလာနေအစောပိုင်းကထပ်ပြေးဖို့ကြိုးစားခဲ့ကြသူတွေထဲမှာအမျိုးသမီးတွေလည်းပါဝင်ကြောင်းထိုင်းနိုင်ငံအခြေဆိုင် AAC လို့သမားကူညီရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးရဲမင်းကပြောပြပါဗျ
။ထိုင်းလာမကရဲ့မှာကျွန်တော်တို့အိမ်ကျန်ပို့မယ်မြန်မာလူသားတွေထားရတဲ့၄ရက်အချိန်အောင်ရှိရပါတော့နော်မိတဲ့ချိန်အောင်အဲ့မှာထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသားအောင်၄ရက်ကျော်လို့သိရတယ်မိန်းကလေးတွေလည်းပါတယ်မိန်းကလေးတွေ50မိသားပါတယ်လို့သိရတယ်အဲ့မှာဒီတို့တွေကဒီအာနာပါ၄ရက်တကားဟိုပေါ့နော်တကားတော်ရင်ယူယူပြီးတော့ဒီထောင်းနေဖြစ်ပြီးကျူးကျူးစားရတာသူကပြည်တယ်နေလဲကြည့်ထောင်းနေလဲကြပြီးဒီအကြောင်းမျိုးနဲ့ပြည်တယ်နေကြည့်ပြီးတော့ချုပ်ရက်ဒီပြည့်ပြီပေါ့နော်အဲ့ဒါအိမ်ပြန်ခွင့်မရတာကြာတော့ပြီးတော့အိမ်ပြန်ခြင်းနဲ့အိမ်ပြန်ခြင်းအိမ်ပြန်ပို့ပေးဆိုပြီးတော့လဲထောင်းနေရနေပြီးတော့အတန်နေနဲ့ဆန္ဒထုတ်ပေါ်ရလို့သိရတယ
်အချုပ်ခန်းတကားတွေကိုဖွင့်ထွက်လာခဲ့ကြပြီမဲ့နောက်ဆုံးတကားမှာပြိမ့်မိနေတာကြောင့်ထပ်မပြေးနိုင်ပဲပြိမ့်မိနေခဲ့ကြတယ်လို့လဲပြောပါတယ်လူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာရုံးရဆန်ခတ်ဖြစ်ခဲ့ရာကနေထိုင်းလုံခြုံရေးတပ်ဖွဲ့ဝင်အင်အား200လောက်ကလုံခြုံရေးယူခဲ့ကြရပါတယ်ကိုဗစ်ကပ်ဘေးကာလမတိုင်ခင်တုန်းကအခုစုပူမှုဖြစ်ခဲ့တဲ့လူဝင်မှုအချုပ်ထောင်ဟာထိုင်းနိုင်ငံတောင်ပိုင်းကအချုပ်စခန်းတွေကလူရဲစေသူတွေကိုယာယီထိန်းသိမ်းပေးထားပြီးမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးလေရှိပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဘက်ခြမ်းကော့တောင်းမြို့မှာကတ်ယောဂါကာလစောင့်ကြည့်ရေးစင်တာတွေမလုံလောက်တာကြောင့်အချုပ်ကြခံပြီးလွှဲပြောင်းပေးမဲ့မြန်မာနိုင်ငံသားတွေကိုအစုလိုက်အပြုံလိုက်လက်ခံဖို့အခက်အခဲကြုံနေရကနေထိုင်းနိုင်ငံကအချုပ်တွေမှာလူတွေပုံများလာတယ်လို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောပါတယ်အခုနောက်ဆုံးလူဝင်မှုကြီးကြပ်ရေးထောင်မှာစုပူမှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းမြန်မာအာဏာပိုင်တွေအရေးပေါ်ဆွေးနွေးခဲ့ကြပြီးအ мян ဆုံးနေရပြန်နိုင်အောင်စီစဉ်ဖို့သဘောတူညီချက်ရခဲ့တယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်အခုကတော့ညီနေမှုနောက်ဆုံးရဆိုလို့ရှိရင်တော့သူတို့ကိုပမာဘက်ကနေအဓိကဒီကတာလည်းမေးရပါဘူးနော်ပမာဘက်ကဘယ်လိုဆုံးအဲ့ကကြတော့ပမာဘက်ကအခုကရက်ခံတယ်ဒီလူတွေကိုသမခံမှုတို့တော့အတုတ်လိုက်ပေါ့နော်ခွဲပြီးတော့ဗနယောက်စုပေါ့အဲအဲ့ဒါမျိုးအလှည့်ကြမ်းနဲ့အဲ့လိုလက်ခံတယ်သူပြောတယ်အဲ့ဒါကိုဘယ်နည်းနဲ့စာပြီးတော့လုပ်မလဲဆိုအများဆုံးတော့လုပ်မလို့ပြောတယ
်မကြသေးခင်ရက်ပိုင်းကပဲထိုင်းနိုင်ငံတောင်ပိုင်းစူရတ်ထာလီခရိုင်ကလူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာလဲလူရဲစစ်ပေမဲ့နေရပြန်ဝင်မရသေးတဲ့မြန်မာမိန်းကလေးတူဦးဟာရဲရာရှိတူဦးရဲ့အာဓမပြုကျင့်တာကိုခံခဲ့ရတာကြောင့်မြန်မာတန်ယုံတာဝန်ရှိသူတွေကအကူအညီပေးနေကြပါတယ်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ83ယောက်နဲ့ကူးစက်သူ 13,500 လောက်ရှိနေတဲ့ထိုင်းနိုင်ငံမှာယောဂကူးစက်မှုတွေတကြောပြန်ပေါ်ပေါက်နေတာကြောင့်နေဆက်ဝင်ထွက်သွားလာမှုတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ။ VOA အမေရိကန်တိုင်းကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားပေါ်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်ပြန်ကောင်းလို့တင်ပြပေးသွားပါမယ်။ကိုဗစ်ကာကွယ်ဆေးတန်ခင်းတမန်ခင်းအနေနဲ့တခြားနိုင်ငံတွေစီကိုကာကွယ်ဆေးတွေတင်ပို့နေတာဟာအိန္ဒိယရဲ့ပြည်တွင်းထုတ်လုပ်ဖြန့်ဝေမှုကိုထိခိုက်လာမလားဆိုတဲ့ခေါင်းစဉ်နဲ့ဒက်ဂျစ်ရှန်ဟာရေးသားတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်။ COVID-19 ကာကွယ်ဆေးတန်ခင်းတမန်ခင်းအနေနဲ့အိန္ဒိယနိုင်ငံဟာကိုဗစ်ကာကွယ်ဆေးတွေကိုဘူတန်၊မော်ဒိုက်၊ဘင်္ဂလားဒေ့ရှ်၊နီပေါ၊မြန်မာနဲ့ရှန်ဆလာကျွန်းစုတွေကိုဇန်နဝါရီလ20ရက်နေ့ကစတင်ဖြန့်ဝေဖို့စီစဉ်နေတယ်လို့ဆောင်းပါးကိုအစကြေညာတာပါပဲ။အိန္ဒိယနိုင်ငံဟာသူ့ရဲ့အိန္ဒိယနိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးတွေကိုစတင်ပေးပို့ပေးနေပြီးဆီလုံးရဲ့တသိန်းခွဲကိုပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကမွန်ဘိုင်းနိုင်ငံကလေးစိတ်ကတဆင့်ဘူတန်နိုင်ငံကိုပေးပို့ခဲ့ပြီးနောက်ထပ်ဆီလုံးရဲ့တသိန်းကိုလည်းမော်ဒိုက်နိုင်ငံတွေစီကိုပေးပို့ခဲ့တယ်လို့ရေးသားတာပါပဲ။အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီကတော့ကမ္ဘာလူ့ဖွဲ့စည်းရေးကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးရမှာအိန္ဒိယကိုရေရှည်ယုံကြည်စိတ်ချရတဲ့မိဖက်အဖြစ်လေးလေးနက်နက်ဂုဏ်ပြုကြတယ်လို့ဆိုပါရယ်အိန္ဒိယဆိုတာအိန္ဒိယနိုင်ငံတွေနဲ့အဓိကမိဖက်တိုင်းပြည်တွေစီကအိန္ဒိယထုတ်ကာကွယ်ဈေးတွေကိုထောက်ပံ့ပေးဖို့တောင်းဆမှုတော်တော်များများရရှိခဲ့တယ်လို့ဆိုပါရယ်ကိုဗစ်ကာကွယ်ဈေးအကူအညီတွေကိုနိုင်ငံတော်တော်များစီကိုဗုဒ္ဓဦးနေ့ကစတင်ဖြန့်ဝေခဲ့ပြီး ောင်နေ့ဒီမှာလည်းဆက်လက်ထံဝေသွားမယ်လို့ဝန်ကြီးချုပ်မော်ဒီရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။အဲဒီလိုထောက်ပံ့ရမှာနီပေါ်ဘူတန်ဘင်္ဂလားဒေ့ရှ်မြန်မာရှန်ဆီလာကျွန်းစုနိုင်ငံတွေကိုဗုဒ္ဓဦးနေကစတင်ဖြန့်ဝေနေပြီးတီးဦးလင်ကအာဖဂန်နစ္စတန်နဲ့မော်ရီရှားနိုင်ငံတွေစီကလိုအပ်တဲ့လုံထုံလုံနည်းဆိုင်ရာအထည်ပြုမှုတွေကိုစောင့်ဆိုင်နေတယ်လို့လည်းဆောင်းပါးမှာရေးသားထားပါတယ်။အိန္ဒိယရဲ့ပြည်တွင်းလိုအပ်ချက်တွေနဲ့အညီမိတ်ဖက်တိုင်းပြည်တွေကိုလည်းကိုဗစ်ကာကွယ်ဆေးတွေကိုလာမယ့်ရသက်သက်ပတ်တွေမှာအတုံးလိုက်ဆက်လက်ထောက်ပံ့ပေးသွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာန MEA ကပြောပါရယ်နိုင်ငံသားတိုင်းပြည်တွေကိုထောက်ပံ့နေစင်မှာပဲပြည်တွင်းထုတ်လုပ်သူတွေကိုပြည်တွင်းလိုအပ်ချက်ကိုပြည့်မီအောင်တည်ကြာစေရမယ်လို့ MEA ကအထူးအလေးပေးပြောကြားခဲ့တာကိုလည်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါရယ်ဖွံ့ဖြိုးဆဲတိုင်းပြည်တွေကိုအထောက်ကူပေးရေး GVIS အပါအဝင်နိုင်ငံတကာဝတ္တရားရှိမှုအရပြည်တွင်းနဲ့နိုင်ငံတကာလိုအပ်ချက်တွေကိုချိန်ညှိပြီးတော့လှုပ်ဆောင်သွားမယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာန MEA ရဲ့ပြောကြားချက်ကိုလည်းဆောင်းပါးထဲမှာကိုးကားဖော်ပြထားပါရယ်အပြည့်စုံတော့ www.financialexpress.com မှာဖတ်ရှုနိုင်ကြပါရယ်ခင်ဗျာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ဒေါ်ရရှင်များရှင်ကျွန်မတင်ဒီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ် COVID-19 ကပ်ဘေးကာလအတွင်းရုန်းကန်နေရတဲ့အမေရိကန်ပြည်သူတွေကိုထောက်ပံ့ကူညီရေးအ ਨੇ ဆုံးလောက်ခလာစာတိုးမြင့်ရေးအတွက်သမ္မတဂျိုးဘိုင်ဒန်ကတာဝန်ယူပြီး၃ရက်အတွင်းမှာပဲအမိန့်ညွှန်ကြားချက်တွေလက်မှတ်ထိုးလိုက်ပါတယ်။ဒေါ်လာသန်းပေါင်း1,300,000,000သုံးမဲ့အမေရိကန်ကယ်ဆယ်ရေးအစီအစဉ် American Rescue Plan ကိုလွှတ်တော်ဘက်ကအမြန်ဆောင်ရွက်ပေးဖို့လဲသမ္မတသစ်ဘိုင်ဒန်ကတိုက်တွန်းပါတယ်။ဗိုင်းရပ်စ်ကပ်ဘေးကြောင့်ထိခိုက်သက်ရောက်ရတဲ့မိသားစုတွေအတွက်ငွေကြေးနဲ့စားနပ်ရိက္ခာပံ့ပိုးပေးရေးပြည်ထောင်စုအစိုးရဝန်ထမ်းတွေကိုပံ့ပိုးပေးဖို့ရည်ရွယ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်တွေကိုပြီးခဲ့တဲ့တောက်ချာနေ့မှာသမ္မတဘိုင်ဒန်လက်မှတ်ရေးထိုးခဲ့ပါတယ
် Today I'm signing an executive order that directs the whole government
အစိုးရအဖွဲ့တစ်ခုလုံးအတွက်သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုလက်မှတ်ထိုးပါတယ်ဆူဆူရထိခိုက်နေတာနေတဲ့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကိုအကူအညီပေးရင်းဆိုရအဖွဲ့တစ်ခုလုံးကဆောင်ရွက်ဖို့မိသားစုတွေစီးပွားရေးလုပ်ငန်းငယ်တွေနဲ့လူမှုအတိုင်းအဝိုင်းတွေကိုအကူအညီပေးနိုင်ရေးဆိုရဌာနအားလုံးကထပ်ဆွမ်းနိုင်သမျှဆောင်ရွက်ဖို့ဖြစ်ပါတယ်ဆိုရဌာနတွေကလက်မှတ်ရပိုင်းတွေဆောင်ရွက်ဖို့လည်းမျှော်လင့်ပါတယ
်သမ္မတဘိုင်ဒန်ပါရှင်လက်မှတ်ရေးထိုးခဲ့တဲ့ညွှန်ကြားချက်တွေဟာဆိုရင်စားနပ်ရိက္ခာထောက်ပံ့မှုတွေတိုးမြင့်နိုင်မှာဖြစ်တယ်လို့အလုရှာနေကြသူတွေအတွက်အလုလက်မဲ့ခန်းစား권အာမခံချက်နောက်ပြည်ထောင်စုအစိုးရဝန်ထမ်းတွေနဲ့ကွန်ထရိုက်တာတွေအတွက်အ ਨੇ ဆုံးလောက်ခလာစာတနာယီ$15ရရှိမဲ့ဆောင်ရွက်ချက်တွေဖြစ်ပါတယ်သမ္မတဘိုင်ဒန်ကအခုလိုဆက်ပြောပါတယ
် Look our recovery plan also calls for an increase in the minimum wage
ကျွန်တော်တို့ရဲ့ကယ်ဆယ်ရေးအစီအစဉ်မှာအ ਨੇ ဆုံးလောက်ခလာစာကိုအ ਨੇ ဆုံးတနာယီ$15အထိတိုးပေးဖို့လည်းတောင်းဆိုထားပါတယ်တတိယတပတ်ကိုနိုင်40အလုပ်လုပ်ပြီးစီးရဲမွေးတည်မှုတမတ်ချက်အောင်ရောက်နေတဲ့သူမျိုးအမေရိကမှာမရှိတင်ပါဘူးတနာရီ$15ရရင်စီးရဲမွေးတည်မှုတမတ်ချက်ကိုကျော်လွန်နိုင်ပါတယ
်အမေရိကန်ပြည်သူတွေကိုကူညီပေးနိုင်တဲ့နည်းလမ်းတွေရှိနေပြီးအဲ့ဒါတွေကိုချက်ချင်းအသုံးပြုဆောင်ရွက်ဖို့လိုတယ်လို့လည်းပြီးခဲ့တဲ့တောက်ကြနေ့သမ္မတကအမိန့်ညွှန်ကြားချက်တွေကိုလက်မှတ်မထိုးခင်မှာပဲတိုက်တွန်းသွားပါတယ
် We have the tools to get through this
ဒီအခြေအနေကိုကျော်လွန်နိုင်မဲ့နည်းလမ်းတွေရှိပါတယ်ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ပြီးကျွန်တော်တို့ရဲ့စီးပွားရေးပုံမှန်ပြန်ဖြစ်လာရေးအတွက်ကျွန်တော်တို့မှာနည်းလမ်းတွေရှိပါတယ်လူတွေကိုကူညီနိုင်မဲ့နည်းလမ်းတွေရှိပါတယ်ဒီနည်းလမ်းပေါင်းစုံကိုအသုံးပြုကြမယ်အခုပဲသုံးကြပါ
အမျိုးသားစီးပွားရေးကောင်စီရဲ့ညွှန်ကြားရေးမှူး Brian Deese ကလည်းအမေရိကန်ရဲ့စီးပွားရေးက တိတ်ပြီးမရေရာတဲ့အနေအထားတစ်ခုကိုရောက်နေပြီလို့တောက်ကြံလေးကအင်ဂျူရောသတင်းစာရှင်းလင်းပွဲမှာပြောပါတယ
် We're at a precarious moment for the virus and the economy.
အခုအချိန်မှာကိုင်းတွယ်ဆောင်ရွက်ဖို့မလုပ်ဘူးဆိုရင်ပိုပြီးဆိုးရွားသွားစေနိုင်တယ်လို့အမျိုးသားစီးပွားရေးကောင်စီရဲ့ညွှန်ကြားရေးမှူးကပြောဆိုခဲ့တာပါကျောင်းနေကကျွေးတဲ့နေ့လယ်စာကိုအဓိကအားထားနေရတဲ့ကလေးငယ်တွေရှိတဲ့မိသားစုတွေကိုအမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနကနေခန်းစား권ပို့ပြီးတိုးပေးဖို့လဲသမ္မတဘိုင်ဒန်ရဲ့ညွှန်ကြားချက်မှာပါရှိပါတယ်။ကပ်ဘေးချောင်ဒီကလေးငယ်အများစုကကျောင်းမတက်နိုင်ဘဲအွန်လိုင်းကနေစာသင်နေကြရတာပါ။အခုသမ္မတရဲ့ညွှန်ကြားချက်အရနိုင်ငံတွင်းကလူပေါင်း12တန်းအတွက်ဆိုင်ပြူရီဝင်ကြီးဌာနရဲ့ဖြည့်ဆွယ်အာဟာရထောက်ပံ့မှုအစီအစဉ်ကို15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိတိုးမြင့်ရမှာဖြစ်တယ်လို့လဲစီးပွားရေးကောင်စီညွှန်ကြားရေးမှူးကပြောပါတယ်။ဒီအပြောင်းလဲကြောင့်ကလေး3ယောက်ရှိတဲ့မိသားစုတစုအတွက်နှစ်လတိုင်းမှာဒေါ်လာ100ပို့ပြီးခန်းစား권ရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါရဲ့ရိုက်ခတ်မှုကြောင့်အခက်တွေ့ရတဲ့အမေရိကန်တွေကိုကူညီနိုင်ရေးဒေါ်လာ 1.9 ထရီလီယံသုံးမဲ့အစီအစဉ်ကိုသမ္မတဘိုင်ဒန်ကလွှတ်တော်ကိုအဆုပြုထားပါတယ်
။ The American Rescue Plan also includes economic relief.
American Rescue Plan American ကစားအစီအစဉ်မှာလိုအပ်ချက်တွေရှိနေတဲ့ American အများစုအတွက်စီးပွားရေးပံ့ပိုးမှုလည်းပါဝင်ပါတယ်။လူတအူးကိုစုစုပေါင်းဒေါ်လာ 2,000 ရရှိရေးလုပ်ငန်းကိုအပြည့်အစုံဆောင်ရွက်ပါမယ်။အင်္ဂါကပေးရတဲ့စားရေးတောက်ရေးအတွက်ရွေးချယ်နေရသေးတဲ့ဆိုရင်တော့အတိပြုကပြီးဖြစ်တဲ့ဒေါ်လာ 600 ဆိုတာလောက်ကလောက်ငါဘူးဆိုတာရှင်းပါတယ
်ဒါပေမဲ့လည်းလွှတ်တော်ဘက်ကအတည်ပြုပါမလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဒေါ်လာ900ဘီလီယံကူညီရေးဥပဒေချမ်းကိုလွှတ်တော်ဘက်ကအတည်ပြုခဲ့တာကြောင့်ငွေကြေးပို့ပြီးတော့သုံးမဲ့နောက်ထပ်ကယ်ဆယ်ရေးဥပဒေချမ်းတစ်ခုထပ်ပြီးလိုအပ်ရလားဆိုတဲ့အပေါ်မှာ Republican လွှတ်တော်အမတ်တချို့ကမေးခွန်းထုတ်နေတာဖြစ်ပါတယ
် Over the last year more than 600,000
ပြည်ထောင်စုတွေမြို့ကြီးတွေမြို့ငယ်တွေမှာဆရာဆရာမ6သိန်းကျော်အလုပ်ကိုင်ဆုံးရှုံးခဲ့ရပါတယ်။အကြီးကြီးတဲ့ဝန်ဆောင်မှုတွေနဲ့မရှိမဖြစ်လက်သားတွေဆက်လက်အလုပ်လုပ်နိုင်ဖို့အတွက် American ကယ်ဆယ်ရေးအစီအစဉ်ကအရေးပေါ်ရမငွေချထားပေးမှာပါ
။သမ္မတဘိုင်ဒန်ပါရှင်။ American မှာအလုပ်လက်မဲ့ခန်းစား권လျှောက်ထားမှုကဇန်နဝါရီလဒုတိယပတ်အတွင်း9သိန်းခန့်တိုးခဲ့ကြောင်းအလုပ်သမားဝန်ကြီးဌာနစီးရင်တွေကဖော်ပြပါတယ
်။ And the crisis is only deepening.
ကတနာကပိုပြီးနှဆိုင်လာပါတယ်။ဖူကောင်းလာတာမဟုတ်ပဲပိုဆိုးလာတာပါ။မိဒီကတီးရတာဆိုရင်အလုပ်လက်မဲ့လျှောက်ထားတဲ့ American ကိုသိန်းပိုများလာပါတယ်။အလုပ်ကိုင်းတဲ့လာစားရရှိမှုကနေရတဲ့ဂုဏ်သိက္ခာနဲ့လေးစားမှုကိုသူတို့အမှမဟုတ်ပဲဆုံးရှုံးရတဲ့တန်းနဲ့ချီတဲ့ American တွေထဲမှာထတ်တိုးလာတာပါ
။တကယ်လို့သမ္မတဘိုင်ဒန်အဆိုပြုထားတဲ့ဒေါ်လာ 1.9 ထရီလီယံကူညီပံ့ပိုးရေးအစီအစဉ်ကိုလွှတ်တော်ကအတည်ပြုပေးရင်တော့အလုပ်လက်မဲ့ခန်းစား권ပိုတိုးပေးနိုင်မှာပါအထက်နဲ့အောက်လွှတ်တော်နှစ်ရာစလုံးမှာဒီမိုကရက်တီဘက်ကအနည်းငယ်စီအသာစီရထားတာကြောင့်ဒီမိုကရက်အမတ်တွေကသာတညီတညွတ်တဲ့ထောက်ခံရင်ဒါမှမဟုတ်လဲ Republican အမတ်တချို့ဘက်ကထောက်ခံလာအောင်သမ္မတ Biden ဘက်ကစည်းရုံးနိုင်မယ်ဆိုရင်တော့အခုအဆိုပြုထားတဲ့အစီအစဉ်အတည်ပြုရေးကလွယ်ကူနိုင်ချေရှိပါတယ်။ဒါပေမဲ့လို့လဲသမ္မတဟောင်းဒေါ်နယ်ထရန့်အစိုးရလက်ထက်မှာဒေါ်လာ900ဘီလီယံထောက်ပံ့ရေးအစီအစဉ်သဘောတူညီချက်ရဖို့အတွက်လွှတ်တော်နဲ့အစိုးရကြားလက်နက်ချီညှိနှိုင်းခဲ့ကြရတာကြောင့်အစိုးရရဲ့အသုံးစရိတ်ဆန်ရာနောက်ထပ်ဥပဒေချမ်းတွေမှာလည်းအကျင့်အနေညှိနှိုင်းရမယ်သဘောရှိနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွမ်းမြတ်မော်ပါရှင်။ COVID ကပ်ရောဂါကြောင့်လုပ်ငန်းပုံစံတွေပြောင်းလဲလိုက်ရတဲ့အထက်မှာကုန်ပစ္စည်းအယောင်ပြင်တင်ရေးလုပ်ငန်းတွေလည်းပါဝင်ပါတယ်။ကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်လူအများကြားသွားပြီးတော့ကုန်ပစ္စည်းကြော်ညာတာမျိုးမလုပ်နိုင်တော့တဲ့အတွက်အွန်လိုင်းပေါ်ကနေကြော်ညာတာမျိုးအထူးကလုပ်ခဲ့ရတယ်လို့မြန်မာနိုင်ငံကရွှေဟင်းသာရိတ်မော်စားတောက်ကုန်ဖြတ်ချရေးအမှုဆောင်အရာရှိကိုစစ်ပိုင်ဖြိုးကပြောပါရစေ။အဲ့လိုပြောင်းလဲလိုက်ရတဲ့အတွက်ဘလို့အားနည်းအားသာချက်တွေရှိပါလဲ။စားတောက်ကုန်ဖြတ်ချရေးအမှုဆောင်အရာရှိတယောက်ရဲ့ new normal အတွေ့အကြုံတွေကိုကိုစစ်ပိုင်ဖြိုးကအခုလိုပြောပြပါရစေ။
ကျွန်တော်အဓိကကြုံတွေ့ရတာပါနော်ရုံးမှာဘာဖြစ်သွားလဲဆိုတော့ဒီ covid ကြောင့်မလို့နေထိုင်မှုပုံစံတွေပြောင်းသွားတဲ့အချိန်မှာ marketing မှာ traditional နဲ့ digital ရှိတဲ့နေရာမှာ traditional marketing အပိုင်းမှာဟိုတွားရမယ်ဝေးတွေလမ်းကြောင်းတွေနောက်ကျွန်တော်တို့ရဲ့ event တွေအကုန်လုံးကိုကျွန်တော်တို့က cancel လုပ်လိုက်ရတာရှိတယ် stay home ကြောင့်ရော lockdown ပုံစံမျိုးကန့်သတ်ထားတာတွေကြောင့်ရောကျွန်တော်တို့ရဲ့ event တွေအကုန်လုံးရပ်လိုက်ရတာရှိတယ်အဲဒါမဲ့အဲ့ဒီအတွက်တစ်ဖက်မှာလည်း online marketing ကနေပြီးတော့ကျွန်တော်တို့ရဲ့ customer တွေကိုအိမ်ထဲမှာပဲနေသူတို့နေခြင်းနဲ့ကျွန်တော်တို့ရဲ့ product တွေသူတို့စီကိုအရောက်ပို့ပေးနိုင်တဲ့စနစ်မျိုးပေါ့နော်အသစ်တည်ထွင်ရတယ်အဲ့ဒီအတွက်လည်းကျွန်တော်တို့ကသွားပို့မဲ့ကျွန်တော်တို့ရဲ့ဝန်ထမ်းတွေကအစားစေးစမန်ပဲဖြစ်ဖြစ် marketing ဝန်ထမ်းတွေပဲဖြစ်ဖြစ်သူတို့ကိုသွားပြီး introduce လုပ်မဲ့ပုံစံတွေကိုလည်းအကုန်လုံးပြောင်းလဲရတယ်နောက်ပြီးတော့ကျွန်တော်တို့ရဲ့ဝန်ထမ်းပိုင်းကိုလည်းအလှည့်နဲ့ရုံးမှဆင်းရတဲ့အတွက်တစ်ခါလေကြရင် marketing တာဝန် marketing duty အကုန်လုံးကိုလည်း sales man တွေကအစားကိုယ်ပြေလို့ရတဲ့အပိုင်းတွေလည်းရှိပါတယ်မ
ှကိုယ့်ရဲ့ကုန်ပစ္စည်းအကြောင်းစားသုံးသူတွေကြားမှာအထူးရောက်ဆုံးသိရှိနိုင်အောင်လို့လူမှုကွန်ရက်ကိုအသုံးပြုခဲ့ရတာပါ
ကျွန်တော်တို့ကကိုဗစ်မဖြစ်ခင်တော့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ sales target ရှိတယ်ကျွန်တော်တို့ရဲ့တစ်လလုံးလုံးမဲ့ test တွေရှိတယ်အဲ့ဒီ test တွေအကုန်လုံးကအပြေအဝင်သွားတဲ့ test တွေကဟို 80% လောက်ပါတယ် marketing executive အနေနဲ့ဟိုစဉ်းစားမယ်ဆိုလို့ရှိရင်ရုံးထဲကနေလောက်ရမယ့်အပိုင်းကနည်းတယ်ရုံးပြင်မှာလောက်ရတဲ့အပိုင်းကများတယ်ကိုဗစ်ဖြစ်သွားတဲ့အခါကျတော့ရုံးထဲကနေနောက်ဆုံး work from home ဆိုတဲ့ကာလမျိုးတွေမှာအိမ်ကနေလုပ်ရတဲ့အပိုင်းကြီးကဟိုပို့ပြီးတော့လည်းများလာတယ်ထိလည်းထိရောက်ရတယ်ပေါ့နော်အဓိကအားပြုရတာတော့ social media ပေါ့အရင်တော့ဆိုရင်တော့ social media ကိုအားတော့ကိုယ်တယ်ဒါပေမဲ့ကျွန်တော်တို့ဟိုလူတွေရဲ့ဟိုမြင်သိတာမှုပေါ့နော်ကျွန်တော်တို့ရဲ့ကုန်ပစ္စည်းပေါ်မှာကျွန်တော်တို့ရဲ့ activity ပေါ်မှာလူတွေဟိုထိတွေ့မှုသိမြင်မှုအဲ့ဒီတော့ပဲကျွန်တော်တို့ကအားကိုးရတာပေါ့နောက်ပိုင်းကျတော့ကျွန်တော်တို့ company ရဲ့ရထားချက်အနေနဲ့ရောကျွန်တော်တို့ဆက်သွားခြင်းနဲ့အနေထားရအောင်ပစ္စည်းတွေကိုသူတွေကိုအယောင်ဘက်ကိုပါပို့ပြီးတော့ဆွဲဆောင်ရတာပေါ့
ကိုဗစ်ကြောင့်တခြားမျိုးတွေစီဖြန့်ချီရေမလုပ်နိုင်ခဲ့လို့ထိခိုက်ဆုံးရှုံးမှုတွေရှိပေမဲ့လည်းရောင်းအားထိန်းထားနိုင်အောင်လို့တစ်ဖက်ကနေနီးလန့်ရှာရတာဖြစ်ပါတယ
်ဒီဖုန်းတွေဆိုရှယ်မီဒီယာတွေအသုံးပြုနေတဲ့အချိန်မျိုးမှာကျွန်တော်တို့ကအဲ့ဒီဆိုရှယ်မီဒီယာကိုပဲဟိုအမိပြုပြီးတော့ကျွန်တော်တို့ရဲ့ product အကြောင်း promotion အကြောင်းလူတွေရဲ့လက်ထက်ကိုပစ္စည်းကိုပိုရောက်နိုင်မဲ့အကြောင်းရယ်နောက်တစ်ခုကတက်တာမဲ့အကြောင်းပေါ့နော်ကျွန်တော်တို့ရဲ့ product တွေဒီဟို variety မျိုးရှိတယ်တက်တာစွာနဲ့လူတွေရဲ့လက်ထဲကိုရောက်သွားနိုင်တယ်ဆိုတဲ့အကြောင်းတွေပေါ့နော်ကျွန်တော်တို့ကအဲ့ campaign တွေအစ်စ်ကြံလုပ်ရတယ်ကျွန်တော်တို့နောက်ပြီးတော့ဒီ system နဲ့လည်း cooperate လုပ်ပြီးတော့ system ကရောက်နိုင်ခြေရှိတဲ့ area တွေပေါ့နော်ရန်ကုန်မြို့တွင်ဆိုရန်ကုန်မြို့တွင်နေဆိုရင်လည်းနောက်တစ်ခုက export ပေါ့ဟိုမလေးတို့စင်ကာပူတို့အထူးသဖြင့်အရှေ့တောင်အာရှတွေကိုသွားမယ်နိုင်ငံတွေကိုသွားမဲ့ဟိုပစ္စည်းတွေနဲ့လမ်းကြောင်းတွေရှိတယ်အဲ့ဒီလမ်းကြောင်းအသစ်တွေကိုကျွန်တော်တို့ကကုမ္ပဏီအတွက်လည်းရှာဖွေပေးရသလိုတစ်ဖက်က online ကနေလည်းဟိုပစ္စည်းတွေကိုပို့ပြီးတော့စောညာပေးရတာပေါ့နော်အဲ့လိုအပိုင်းလေးတွေတော့ရှိပါတယ
်ဒီ covid ကြောင့်မဟုတ်လို့ပေါ့နော်အရင်တော့လူမျိုးတမျိုးကြဒီဟိုကိုယ့်ရဲ့ကုန်ပစ္စည်းတွေကိုအယောင်မြင့်တင်နေတာကနေပြီးတော့ online ကိုရုတ်တရက်ကြီးလုံးဝနှီးပါအားကိုးလိုက်ရတဲ့အခါမှာပေါ့နော်ဟိုရလာတဲ့အကျိုးရလတ်တရားရောဘယ်လိုလို့ပြောလို့ရလဲရှင
့် online ပေါ်မှာလုံးဝကြီးဟုတ်တော့မိခိုးလိုက်တဲ့အချိန်မှာကျွန်တော်တို့တွေးကြုံရတာအများစုကကျွန်တော်တို့ရဲ့ product ကိုကျွန်တော်တို့ရောက်နေတဲ့အခြေအနေကိုပိုသိသွားတယ်ကျွန်တော်တို့ကဘယ်ဒီ market ထဲမှာဘယ်နေရာမှာရှိနေတယ်ဆိုတာကိုပိုသိသွားတယ်ဒါလေးကတန်ဖိုးတစ်ခုပေါ့ customer တွေကြီးက feedback တွေကိုနည်းနည်းဆက်ဆံရလာတယ်ကျွန်တော်တို့ပြင်ဆင်ရမယ့်အပိုင်းတွေဆက်ယုံပိုင်းကနေဘယ်အပိုင်းလေးတွေပြင်ဆင်ရမယ်ဆိုတော့ customer ကျွန်တော်တို့ပို့ပြီးတော့ဝေဖန်ပေးလာနိုင်တယ်ဘယ် product ကတော့ကောင်းတယ်ဘယ် product ကတော့မကောင်းဘူးနောက်တစ်ချက်ကအရင် traditional နီးလုံးကဆိုလို့ရှိရင်ဒါ covid မဖြစ်ခင်ပေါ့ covid မဖြစ်ခင်လုံးကဆိုလို့ရှိရင်ကျွန်တော်တို့စားသုံးသူတွေလက်ထဲကိုထည့်တဲ့ပစ္စည်းတစ်ခုစားသုံးကုန်ပစ္စည်းတစ်ခုဒီဘယ်လိုမျိုးနေထားရှိတယ်ဆိုတော့ကျွန်တော်တို့ feedback က online ကပို့ပြီးတော့မတွင်ကျဲဘူးမပို့မင်းမြန်ဆန်းဆန်း feedback မရဘူးကျွန်တော်တို့ online ကြောင့်မလို့ covid ကာလမှာနောက်ဆုံးကျွန်တော်တို့ပြည်သူတွေစားသုံးသူတွေ income level တစ်ခုရှိတယ်ဒီ covid ကြောင့်မလို့ရိုက်ခတ်သွားတဲ့လူတွေရဲ့စာဝန်ကြီးအနေထားလေးရှိတယ်အဲ့ပုံမှာကျွန်တော်တို့ရကသူတို့တွေဝင်စားနိုင်တယ်စားသောက်ကိုဝင်တန်ဖိုးပေါ့နော်ဈေးပေါ့အဲ့လိုမျိုးဈေးတန်းနဲ့ကျွန်တော်တို့ပစ္စည်းတွေကိုပို့ပြီးတော့ focus လုပ်ပြီးထုတ်ပေးလာနိုင်တယ်လူတွေလည်းအဲ့ဒီပုံမှာကျွန်တော်တို့လက်ခံလာတယ်ပေါ့နော်ငါးပစ်တာရူပါလို့ဆိုလို့ရှိရင်ရေသွေးပူကောင်းအောင်ထုတ်တယ်နောက်ပြီးတော့တခြားတန်ဖိုးတင်ပေါ့နော်900နဲ့600နဲ့650ကြာအဲ့လို product မျိုးလေးကျွန်တော်တို့ဟိုဟင်းဖြစ်တဲ့ product တွေပေါ့အမှအဓိကဒီလိုမျိုးလည်းဖြစ်ရမယ်။ကြာရှည်လည်းဒီထားခံရမယ်ပေါ့နော်။လူတွေလည်းစားနိုင်ရမယ်ဆိုတဲ့စိတ်နဲ့ကျွန်တော်တို့လုပ်ခဲ့ပါတယ်။ထုတ်လည်းထုတ်ခဲ့ပါတယ်။ရောင်းလည်းရောင်းခဲ့ရပါတယ်။ဟုတ
်။အခုလိုမျိုးစားတောက်ကုန်တွေကိုထုတ်လုပ်ဖြန့်ချီတဲ့ပုံစံပြောင်းလဲရတာကြောင့်သူ့အတွက်အသီးသာဆုံး new normal ကတော့အလုပ်ပုံများတယ်လို့ကိုစစ်ပိုင်ချိုးကပြောပါတယ်
။ကျွန်တော်က marketing executive ဆိုတော့အိမ်ကနေလုပ်ပြီးဆိုရတဲ့ ကျွန်တော်ကလုံးဝ online ကိုတရားရခိုင်တော့မိခွားတဲ့သူဖြစ်တဲ့အတွက်ဟိုနည်းနည်းပို့ပြီးအလုပ်များတာပေါ့နော်တချို့ကျွန်တော်တို့ရောင်းဝင်တန်းနေဆိုလဲစနေတနင်္ဂနွေတွေမထားဘူးအဓိကရန်ကုန်ကတိုင်ကြီးတွေပေါ့နော်စူပါမားကတ်ကြီးတွေဆိုလို့ရှိရင်24နိုင်ဖွင့်တဲ့စတိုးဆိုင်ကြီးတွေဆိုလို့ရှိရင်ဒီ covid ဆိုတာကြားရတယ်ကျွန်တော်တို့ order တွေအများမာတယ်တစ်ခါသေးသူတို့မှာလို့လက်လမ်းမပြီးရင်ကျွန်တော် online ကနေလာမှာရှိရဲရုံးချိန်မဟုတ်ပေမဲ့ work from home ကနေ cooperate လုပ်ရတဲ့အပိုင်းတွေအများကြီးရှိရဲခက်ခဲခဲ့ရတယ်ရှိရဲပေါ့နော်ဟိုစိန်ခေါ်တာစိန်ခေါ်မှုတွေလည်းရှိရဲမလိုက်နိုင်ခဲ့ရတယ်ရှိတယ်ကိုဗစ်ကြောင့်မို့လို့ကျွန်တော်တို့လုပ်နေတဲ့ operation ဘိုင်းကြီးစိုက်ယုံဘိုင်းကစလိုက်မလုပ်ပေးနိုင်တာရှိရဲမပြည့်စုံတာရှိရဲအမစိုက်ယုံဘိုင်းမှာလည်းမာတဲ့ order တွေပေါ့နော်ပစ္စည်းတွေကိုအချိန်မပို့နိုင်တဲ့အတွက်ဒီဘက်မှာလည်းဟို customer တွေတချို့ဆုံးရှုံးသွားပြီလည်းရှိရဲတချို့ customer အစ်တွေရလာလည်းရှိရဲကျွန်တော်တို့အနေနဲ့ပို့ပြီးတော့အလုံးလုံးရလို့ပဲပြောချင်ပါတယ်ဒီ covid ကာလမှာလေဟုတ်
ရွှေရင်သာရိတ်မော်စားတောက်ကုန်ဖြန့်ချီရေးအမှုဆောင်အရာရှိကိုစစ်ပိုင်ဖြိုဖြစ်ပါရဲ့ရှင်ကိုဗစ်မဖြစ်ခင်တုန်းကမတိခဲ့ရတဲ့စားသုံးသူတွေရဲ့သဘောထားတွေကိုပိုတိလာရတဲ့အတွက်လုပ်ငန်းပိုင်းပြင်ဆင်ဖို့လိုရာတွေပိုတိလာတယ်လို့လည်းကိုစစ်ပိုင်ဖြိုကပြောပါရဲ့ရှင်ကျွန်မဆုမြတ်ပါပ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်တမအေးသနာကျော်ပ
ါ I want to be a driver for your son
hey how much look
don't do
that အိန္ဒိယဟောလိဝုဒ်မှာမကဟောလိဝုဒ်မှာပါနာမည်ကျော်တဲ့မင်းသမီးပရိယန်ကာချောပရာဂျိုနက်စ်တယောက်သူကြိုက်ဆုံးဝတ္ထုတစ်ပုဒ်ကိုရုပ်ရှင်လိုက်ဖို့လုပ်နေကြရည်ဆိုတဲ့သတင်းကြတော့သူဒီကားမှာပါကိုပါခြင်းနဲ့ဆိုတာသူသိပါ යි The White Tiger ဆိုတဲ့ဆိုင်ရေးဆရာ Aravind Adiga ရဲ့ဝတ္ထု2008ခုနှစ်မှာထွက်လာတော့ထွက်ခြင်းမကြခင်ပါပဲသူဒီစာအုပ်ကိုဖတ်ခဲ့တာပါအဲ့စာအုပ်က Man Booker ဆုလည်းရရှိခဲ့ပါ යි ဇလန်းကတော့အိန္ဒိယရွာလေးတစ်ရွာမှာနေတဲ့ Belram Highway ဆိုတဲ့တော်သားလေးမြို့တက်ပြီးတော့တထေးအစီကံလို့အဲ့ကနေပြောချိုးနေမှုတွေကြောင့်ဘဝကိုမြင်မအောင်ဘလို့လုခဲ့တယ်ဆိုတာရေးဖွဲ့ထားပါဒီရုပ်ရှင်ကားရဲ့ထုတ်လုပ်သူလည်းဖြစ်ကိုရိုင်းနဲ့ပါဝင်တရုတ်ဆောင်တဲ့မင်းသမီးပရိယန်ကာချောပရာကသူဒီရုပ်ရှင်ကားမှာဘလို့ပါဝင်ပတ်သက်ဖြစ်လဲဆိုတာပြောပြပါတယ
် This is in India at the precipice of the 21st century it was just you know the turn of the 21st century and it was a very interesting time in India at the point
so ခုနှစ်သတိအစုမှာအိန္ဒိယကကျောက်ကားဆုံးမှာရောက်နေတဲ့အနေထားပါသိစိတ်ဝင်စားစရာကောင်းတဲ့အချိန်လေးဖြစ်ပါတယ်။ဒီတော့ဒီ The White Tiger ကိုကားရိုက်နေပြီလို့ Twitter မှာရေးထားတာကိုဖတ်လိုက်ရရချင်းကျွန်မကိုစရီကိုခေါ်ပြီးတော့ကျွန်မဒီကားမှာပါရှင်တယ်လို့ကန်လန်းခိုင်းလိုက်တာပါ။ကျွန်မဒီစာအုပ်ကိုလည်းတေချာဖတ်ထားပြီးသားပြီးတော့ Hollywood မှာကျွန်မတို့တောင်အာရှကားတွေလည်းပို့ပြီးတော့ထွက်စေချင်လို့ဒီကားရဲ့ထုတ်လုပ်ရေးမှာကိုပါချင်တာပါ။ကျွန်မတို့အိန္ဒိယကကမ္ဘာလူဦးရေရဲ့၅ပုံတစ်ပုံရှိပေမဲ့အချိုးချတွက်လိုက်ရင်ကမ္ဘာဖြော်ပြီးနေပေမှာကျွန်မတို့ရှိတင်တဲ့လောက်ရှိနေသေးပါဘူး။ရုပ်ရှင်ထုတ်လုပ်ရေးလုပ်နေတဲ့သူတယောက်အနေနဲ့ကျွန်မတက်နိုင်တဲ့လောက်လုပ်ပေးချင်တယ်ဒီရုပ်ရှင်ကားကရတစာအုပ်ကိုပုံဖော်ရမယ်ဆိုတော့ကကျွန်မအတွက်စိန်ခေါ်မှုကြီးကတိတ်ကြီးနေပါပြီ
ရုပ်ရှင်မင်းသမီးတွေမှာအထုတ်လုပ်ရေးအပိုင်းကိုပါလောက်ကင်နေတဲ့သူကဒီလိုအလုပ်မျိုးတွေကိုလုပ်ချင်တယ်လို့အခုရုပ်ရှင်ကားမှာလည်းကိုယ်တိုင်ပါဝင်ပြီးတော့တရုတ်ဆောင်ပါတယ်ဝိထုကရောအခုရုပ်ရှင်ကားမှာကိုယ့်ဘာကိုပြန်မလုပ်ချင်တော့အလုပ်ဖြစ်တဲ့ကိုယ့်ကိုယ်ကိုအမှန်တိုင်းပြန်မြင်ကြည့်ကြဖို့အားလုံးရဲ့စိတ်ကိုစွပေးထားတာဖြစ်တယ်လို့ပြောပါတယ်
It really is the is what the movie and the novel is trying to do it's trying to provoke you know a difficult task of self examination
ဒီရှင်နေစာအုပ်ကကိုယ့်ဘဝကိုတည်ရမှုရှိတဲ့အကြောင်းအရာနဲ့ပတ်သက်ပြီးကိုယ့်ဘာသာကိုပြန်မြင်ကြည့်ကြဖို့ဆိုတော့ကိုယ်ရင်မလုပ်ချင်တဲ့အရာကိုစပေးလိုက်တာမျိုးပါစိတ်ရဲ့ချမ်းသာကွာဟမှုကတိတ်ကြီးနေတာကြောင့်အယံကရောစိတ်ရဲ့မှုတွေကိုတိုက်ထုတ်ဖို့စဉ်ဆက်မပြတ်ဖွံ့ဖြိုးမှုပန်းနိုင်စွာလိုအပ်တာပါဘယ်ရံဘူဘဝမျိုးနဲ့နေနေကြတဲ့သူတွေဒီကမ္ဘာလုံးမှာအများကြီးပါဘဝကိုကိုလိုချင်တဲ့ပုံမျိုးအကောင့်ထဲမပေါ်နိုင်ကြတာလေမိန်းကလေးတွေအမျိုးသမီးတွေသူတို့ရဲ့ဘဝမှာရွေးချယ်ခွင့်မရကြပါဘူးဒီရုပ်ရှင်ကကျမတို့အားလုံးရဲ့ဘဝတွေဘယ်လောက်ကံကောင်းပြီးပြည့်ပြည့်စုံတယ်လဲဆိုတာပြန်သတိပြုမိစေချင်လို့နောက်ကိုဘဝနဲ့ကိုပဲအာရုံစိုက်ပြီးပတ်ဝန်းကျင်မှာဘယ်လိုတွေဖြစ်နေလဲတခြားသူတွေဘာတွေရင်ဆိုင်နေရလဲဒါတွေကိုသတိထားစေချင်လို့အားလုံးရဲ့စိတ်ကိုနှိုးဆွပေးလိုက်တာပါ
ဒီရုပ်ရှင်ကားကိုတကွာလုံးကကြည့်လို့ရတဲ့ Netflix online ရုပ်သံလိုင်းမှာပြခွင့်ရတဲ့အတွက်သူဝမ်းသာနေတာပါ
For me as a filmmaker, it was so important to be, you know, aligned with a subject like this, which with Netflix's reach around the world gives people
Lucy got to look at the young in it smart to the look at you know about it Netflix channel to go along up with that day time you can see about it ဘဝဆိုတာဘာလဲဆိုတာပြန်တွေးမိကြဖို့အခွင့်အရေးလည်းဖြစ်စေပါတယ်။ရွေးချယ်စရာမရှိတဲ့ဘဝမျိုးဆိုတာပေါ့လေ
။တရုတ်ရှင်ကကအဓိကဇက်ရုပ်ဖြစ်တဲ့ Belem ဆိုတဲ့ရွာသားနေရာမှာတရုတ်ဆောင်ဖို့မင်းသား Ardesh Gorev ကရွာလေးတရွာမှာလဲလူမသိသူမသိသွားနေခဲ့တယ်လို့ဂျာပန်အလုပ်ကိုလည်းတကယ်သွားလို့ကြည့်ခဲ့တာပါ
။ So I packed my bags and went to a small village in the eastern part of India where I stayed for a couple of weeks. Under an anonymous identity.
ကျွန်တော်လက်ရှိထည့်ပြီးတော့အိန္ဒိယအရှိပိုင်းကရွာသီးသလီတစ်ခုမှာနှစ်ပတ်လောက်သွားနေလိုက်တယ်။ကျွန်တော်မင်းသားဆိုတာလေလူတွေကိုပေးမသိဖို့ကျွန်တော်သွားတဲ့တငယ်ချင်းကိုမှားထားရတာပေါ့။မင်းသားမှုလို့ဆိုပြီးတော့ဆက်ဆံတာမဟုတ်ဘဲနဲ့ရိုးရိုးလူတယောက်ကိုဆက်ဆံတဲ့ဆက်ဆံရေးမျိုးလိုချင်ပါတယ်။ပြီးတော့ကိုယ့်ရှေ့မှာသတိထားနေရတာမျိုးမဟုတ်ဘဲနဲ့တကယ်ပဂရိစိတ်နဲ့ပြုမှုနေထိုင်ကြတာမျိုးတွေ့ချင်းအဲ့ဒီအတွေ့အကြုံကိုလိုချင်လို့ပါ။အဲ့ဒီကိုအဲ့လိုသွားလိုက်ရတာတကယ်ကိုမျက်စိပွင့်သွားတာလို့ပါပဲ။အဲ့မှာသွားပြီးတော့သူ့ဘဝအခြေအနေကိုတွေးလိုက်ရတာကကျွန်တော်ဘုံပြည်မှာကြီးရတဲ့ဘောအချင်းနေနဲ့ဘလောက်တော်မှကွာခြားလဲဆိုတာတွေ့ရပါတယ
် work at a place where I did not want to work where I was basically working against my will so you know in order to experience that I try to find myself a job
ကျွန်တော်သိလို့ပါတယ်ညမှာလုံလုံကြည့်ဖို့လူလူတယ်လို့ကျွန်တော်ထင်တယ်ဘလို့အတွေ့အကြုံရဖို့ကျွန်တော်စိုင်းသေးလေးတစ်ခုမှလှုပ်သွားလို့ကြည့်တယ်တနေ့ဆက်လက်လာပြီးနှစ်ပတ်ကြာလုပ်ကြည့်လိုက်တယ်။ဗကန်စီဝိုင်းပြီးအောင်ဒါတွေလုပ်ရတာပါ။အဲ့ဒါခဏခဏပဲငါဒါလုပ်ကြည့်ဖို့ဒူလာဆိုတာမျိုးလဲတွေးမိတယ်။ဒါပေမဲ့လည်းဒီဇက်ရုပ်အနေနဲ့ဒါမျိုးကြီးပဲလုပ်နေရတဲ့သူ့ဘဝကိုဘယ်လောက်စိတ်ပြတ်မလဲ။သူ့ရဲ့ရောက်လာတာနဲ့ယောဂထွက်ပြီးတော့ကာမောင်းဖို့ဆုံးဖြတ်မိတဲ့အထိပေါ့။သူ့နေရာမှာခံစားပြုတ်ဆောင်ဖို့ကအဲ့လိုမျိုးလုပ်ကြည့်လိုက်တာကအရာထောက်ကူဖြစ်သွားပါတယ်။အဲ့လိုလုပ်ကြည့်မှလည်းကျွန်တော်ဘဝကဘယ်လောက်ကံကောင်းလဲဆိုတာလဲပို့ပြီးတော့သတိပြုမိသွားပါတယ်။
ဒီရုပ်ရှင်မှာမင်းသား Gorev ရဲ့တရုတ်ဆောင်ကတကယ်ကိုပြည်ပြင်းပြီးတော့အသက်ဝင်တယ်လို့ရုပ်ရှင်ဝေဖန်ရေးဆောင်မတွေမှာရေးထားပါတယ်။ဝိတုရောရုပ်ရှင်ရောရဲ့ခေါင်းစဉ် White Tiger ကြားဖြူဆိုတာကလည်းအရင်ရှပါတဲ့တားရဲတွေးဆန်ဖြစ်ပြီးတော့ဒီခေါင်းစဉ်မှာကအဓိကဇက်ရုပ်ကတားကောင်ဖြစ်ကနေတားရဲဖြစ်နေခုံကျော်နိုင်တဲ့အစွမ်းရှိတာကိုသိရပါတယ်။မင်းသားကဇကားတစ်လျှောက်လုံးတည်လာခဲ့ပြီးမှနောက်ဆုံးခန်းကတော့အများကြီးထူးခြားမနေဘူးလို့ပြောနိုင်ပေမဲ့လည်းအဲ့ဒီအချိန်မှာတော့ပြည်သက်ရဲ့စိတ်ထဲမှာတဏှာရေးကြကြည့်ရှုခံစားခဲ့ရတဲ့ဇက်ရှင်တက်ပြီးသားဖြစ်နေပါပြီ။ဒါကြောင့်မလို့ဒီရုပ်ရှင်ကားကကြည့်ရတာတန်တယ်လို့ရုပ်ရှင်ဝေဖန်ရေးသမားတွေကရေးကြပါတယ်။ The White Tiger ရုပ်ရှင်ကတော့ Netflix Online ရုပ်သံမှာဇန်နဝါရီလ22ရက်နေ့ကပဲစပြီးတော့ပြသနေပါတယ်ရှင
်။Japan party like Kardashian. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတော့ရောင်းတဲ့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ဖီဝေမြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီကနေ့ English American Style ကန္တာမှာမျက်စိလို့ထိပေးရတဲ့ eye ဆိုရဲ့ဝဟာရကိုအခြေခံပြီးသုံးထားတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
catch someone's eye
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက catch catch ကဖဏာ someone apostrophe s someone's ကတူတယောက်ရဲ့ eye ကမျက်စိဆိုတော့ subject ဖွင့်ရဲ့လုံကောက်ထိပေးကလူတူတယောက်ရဲ့မျက်စိကိုဖမ်းတာပေါ့ idiom ဆိုရဲတော့ idiom ကလည်းတိတ်မကွာလှဘူးလို့ဆိုရမှာပါလှလို့ထူကြလို့ဆက်ဆောင်မှုရှိလို့လူတူတယောက်ရဲ့အာယုံကိုဖမ်းစားနိုင်တာကိုဆိုတာဖြစ်ပါတယ်တနည်းတော့လူတူတယောက်သတိထားမိစီတာပေါ့ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကတော့
Mary is looking very pretty with the red dress today she caught John's eye Look, he's asking her out now.
မီရီကဒီနေ့အင်ဂျီအနေနဲ့သိတ်ကိုလှနေတော့ဂျော်နဲ့သူ့ကိုသတိထားမိတာပေါ့ကြည့်လေသူနဲ့အပြင်သွားဖို့သွားခေါ်နေလေရဲ့လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mary is looking very pretty with the red dress today. She caught John's eye. Look, he's asking her out now.
တစ်ဆက်ထဲမှာပဲ catch someone's eye idioms advice ရှိမှာ to try ဆိုတဲ့ D-O-T-R-Y try ကြိုးစားတယ်လို့ဒီပေရတဲ့စကားလုံးကိုတွဲပြီး
to try to catch someone's eye
lo so yin lu tu u tri tha mi ya le aw ko ko mi ya le aw naw tu u ga chu sa da ko so lo da phit par de tikha tian le lu nge lu ywe rwe ni ne pyong pya da le pya da ai tin khan pya da myo lo yin lu rwe ga ko ko tri tha mi dat ja da mu di niya ma to try to catch someone's eye lo yin nyon tou nai ma de
The young girl was trying to catch the eye of that handsome boy. She was winking at him.
အဲ့ဒီကောင်မလေးကဟိုလူငယ်ကျော်လေးကိုသူ့ကိုသတိထားမိအောင်ကြိုးစားနေလေ။မျက်စပြပြနေတယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The young girl was trying to catch the eye of that handsome boy.She was winking at him.
ခုစလေတင်ပြပေးမှာကတော့
C I to I
ဖြစ်ပါလေစာလုံးပေါင်းက S E E C ကမြင်နာ E Y E I ကမျက်စိ T O 2ကသို့ E Y E I ကမျက်စိဆိုတော့စကွိုက်ခွန်ရဲ့လုံးကောက်အသေးပဲကတော့မျက်စိတစ်လုံးနဲ့တစ်လုံးမြင်တာပေါ့ idiom အသေးပဲကလည်းရှင်းပါလေအမြင်ချင်းတူတာသဘောတူးဖြစ်တာကိုဆိုလိုပါလေဒီတော့နေပတ်တယ်လို့ George Rue ပြတဲ့ဥမာကတော့
John and I see eye to eye on the issue of gun control.
တနက်ထင်းချူရေးကိစ္စနဲ့ပတ်တယ်လို့ John နဲ့ကျွန်တော်တို့အမြင်ချင်းတူကြတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John and I see eye to eye on the issue of gun control.
ခုနောက်ဆုံးတင်ပြပေးမှာကတော့
More than meets the eye.
ဖြစ်ပါတယ်။စာလုံးပေါင်းကMORE more THAN than more than ga pura METES meets ga တွေ့တာ THE the EYI ga မျက်လုံးဆိုတော့စကွိုက်ခုံရဲ့လုံးကောက်အဓိပ္ပာယ်ကတော့မျက်စိတွေ့တာတဲ့ပူတာပေါ့ EDM ဆိုတဲ့အဓိပ္ပာယ်ကလည်းသိမကွာလှပါဘူးကိုယ့်မျက်စိနဲ့မြင်ရတာတဲ့တစ်ခုခုကပိုပြီးရှုပ်ထွေးနေပုံရတာပိုပြီးစိတ်ဝင်စားစရာကောင်းတာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့ကိုတိထားတာတဲ့ပို့ပြီးတော့အခြေအနေဟာနည်းနည်းတာရှုပ်ထွေးတာတခုခုပို့တာကိုဆိုလိုတာဖြစ်ပါလေဒီသုံးနယ်ပတ်သက်လို့ George Rue ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My sister told me it was just a disagreement with her husband but I think there's more to it than meets the eye
ကျွန်တော်ညီမကတော့သူခင်မိုးနဲ့ကတော့ကဆဖြစ်တာပါပဲလို့ကျွန်တော်ကပြောပါတယ်ဒါပေမဲ့လို့အချိန်နေဟာဓာတ်တဲ့တော့ပို့လိမ့်မယ်လို့ကျွန်တော်ထင်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My sister told me it was just a disagreement with her husband. But I think there's more to it than meets the eye.
ဒီကနေ့ eye ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
catch someone's eye, see eye to eye, more to it than meets the eye.
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပါကစ္စတန်နိုင်ငံမှာဂျမ်းမာရေးပြည်စုစောင့်ရှောက်မှုတိုးတက်စေဖို့နဲ့ယောဂကုသမှုအခြေအနေတွေစောင့်ကြည့်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးအစီအစဉ်နှစ်ရပ်ကိုထူထောင်လိုက်ပါတယ်။ဆေးဝါးတွေယုံကြည်စိတ်ချရမှုနဲ့အာနိသင်သက်ရောက်မှုတွေကိုစီစစ်အကဲဖြတ်တဲ့အစီအစဉ်နဲ့နိုင်ငံရဲ့ကုသယောဂပြန့်နှံ့မှုစောင့်ကြည့်နိုင်စွမ်းတိုးတက်စေမယ့်အစီအစဉ်တွေဖြစ်ပါတယ်။ပါကစ္စတန်ဆေးဝါးထုတ်လုပ်ရေးလုံထုံးလုံနီးချမှတ်စီစစ်တဲ့အာဏာပိုင်နဲ့ US AIDS အမေရိကန်နိုင်ငံတကာပုံပြမှုအေဂျင်စီပူးပေါင်းပြီး ဆေးဝါးအသစ်ထုတ်လုပ်တာတွေစောင့်ကြည့်ဖို့နဲ့မှတ်ပုံတင်ခွင့်ပြုတဲ့နည်းစနစ်အသစ်တရက်ကိုဒီဇင်ဘာလ3ရက်ကစတင်အကောင့်ထဲပေါ်လိုက်ပါတယ်ပါကစ္စတန်လုံထုံးလုံဤသတင်းအချက်အလက်စီမံကုတ်ကဲရေးစနစ်လို့ခေါ်တဲ့ဒီအစီအစဉ်သစ်အနေနဲ့ပါကစ္စတန်ကုမ္ပဏီတွေဆေးဝါးထုတ်လုပ်ခွင့်အလွယ်တကူလျှောက်ထားနိုင်တယ်လို့စိတ်ချရတဲ့အာဏိသင်ရှိတဲ့ဆေးတွေကိုမြန်ဆန်စွာထုတ်လုပ်နိုင်ပြီးတန်ဖိုးသက်သာစွာနဲ့ပြန်ပြူးနိုင်ဖို့ရည်ရွယ်ပါတယ်။ဒါအပြင်နိုင်ငံတကာဆေးဝါးထုတ်လုပ်မှုစံနှုန်းတွေနဲ့အညီထုတ်လုပ်ပြီးနိုင်ငံတကာဈေးကွက်ကိုပါချဲ့ထွင်နိုင်ဖို့အတွက်လည်းဒီအစီအစဉ်ကအထောက်အကူပြုမှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံတခွင်ကိုဗစ် -19 လို့ကူးစက်ရောဂါပြန့်ပွားမှုစောင့်ကြည့်နိုင်ဖို့ဒေသခံကျန်းမာရေးဝန်ထမ်းတွေစွန့်ရည်မြင့်မားလာအောင်ခရိုင်ရောဂါစောင့်ကြည့်ရေးဌာန150ကိုဖွင့်လှစ်ပေးလိုက်ကြောင်းအမေရိကန်နဲ့ပါကစ္စတန်အစိုးရတာဝန်ရှိသူတွေကကြေညာလိုက်ပါတယ် US Aid ကနေကပ်ရောဂါအလျင်မြန်တုံ့ပြန်ရေးအဖွဲ့တွေအတွက်ကိုဗစ် -19 အတည်ပြုလူနာတွေနဲ့ဆက်ဆက်သူတွေကိုစောင့်ကြည့်ရှာဖွေတဲ့နည်းစနစ်ဆိုင်ရာသင်တန်းတွေပေးနေပါတယ်ဒီနေ့နဲ့ခရိုင်အစ်စ်ကြာအချိန်နဲ့တပြေးညီဆက်သွယ်ညှိနှိုင်းရေးတိုးတက်အောင်နဲ့ကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်နိုင်ခြေရှိတဲ့ဒေသတွေကိုခွဲခြားသတ်မှတ်ပြီးအချက်အလက်တွေအသုံးပြုနိုင်အောင်လည်းသင်တန်းပေးနေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရဲ့ကျန်းမာရေးဆိုင်ရာအထူးလက်ထောက်ဒေါက်တာဖိုင်ဇယ်ဆူလ်တန်ကအမေရိကန်အစိုးရကိုကျေးဇူးတင်ရှိပါကြောင်းအလေးအနက်ပြောဆိုလိုက်ပါတယ်။ဒီပံပိုးမှုအနေနဲ့ပါကစ္စတန်နိုင်ငံအတွင်းယောဂအခြေအနေစောင့်ကြည့်တဲ့စနစ်တစ်ခုကြာကြာနာနာထူထောင်နိုင်တဲ့အထိခရီးရောက်နိုင်တဲ့ဆိုတာကိုအသိအမှတ်ပြုတဲ့အကြောင်းလဲပြောပါရယ်အမေရိကန်နဲ့ပါကစ္စတန်နိုင်ငံဟာဒီနယ်ပယ်မှာရှေ့တန်းကပူးပေါင်းပါဝင်နေပြီး GHSA လို့ခေါ်တဲ့ကမ္ဘာ့ကျန်းမာရေးယုံကြည်စိတ်ချရမှုနိုင်ငံတကာအစီအစဉ်မှာပူးတွဲခေါင်းဆောင်မှုကတသိမ့်ပါမကတနိုင်ငံချင်းအလိုက်လူမှုအတိုင်းဝိုင်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါရယ်COVID-19 လိုလူမှုကျန်းမာရေးအတွက်အန္တရာယ်များလာတဲ့ကူးစက်ရောဂါတွေကိုအလင်းအမြန်ထောက်လန်းရှာဖွေတုံ့ပြန်နိုင်ဖို့ဆိုတာသိအရေးကြီးပါတယ်။ပါကစ္စတန်နိုင်ငံမှာလူမှုကျန်းမာရေးအန္တရာယ်ကိုအမြန်ဆုံးတုံ့ပြန်နိုင်ဖို့ကျန်းမာရေးဝန်ထမ်း3000နီးပါးပါဝင်တဲ့ခရိုင်ရောဂါရှာဖွေတုံ့ပြန်ရေးဌာနတွေထူထောင်နိုင်ခဲ့တဲ့ပါကစ္စတန်အစိုးရနဲ့ပူးပေါင်းဆောင်ရွက်ရတာအားရချေနှက်မိတယ်လို့လည်းပါကစ္စတန်နိုင်ငံဆရာ US Aid ညွှန်ကြားရေးမှူးဂျူလီကိုနင်ကပြောပါတယ်။ပါကစ္စတန်နိုင်ငံတွင်ကိုဗစ် -19 နဲ့တခြားကူးစက်ရောဂါတွေဟန်တာရေးအတွက်ပြည်နယ်တိုင်းဒေသနဲ့ပြည်ထောင်စုအဆင့်အလိုက်ဆက်သွယ်ညှိနှိုင်းနိုင်ရေးဌာနတွေဖွင့်လှစ်ပေးဖို့စိန်ခေါ်အကဲဆမ်းမှုတွေကိုကျော်လွှားပြီးအရေးပါတဲ့မတည်မှုတွေနဲ့အတူဆက်လက်ပူးပေါင်းဆောင်ရွက်နေတဲ့ပါကစ္စတန်အစိုးရကိုကျေးဇူးတင်ရှိကြောင်းပါကစ္စတန်နိုင်ငံဆိုင်ရာ US Aid ညွှန်ကြားရေးမှူးဂျူလီကိုနန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါလို့ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ဗြိတိန်နဲ့တောင်အာဖရိကမှာတွေ့ရတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုတိုက်ထုတ်မယ်။ခန္ဓာကိုယ်ရင်းခုခံကာကွယ်နိုင်စွမ်းကိုသူတို့ရဲ့ COVID-19 ကာကွယ်ဆေးကနေထုတ်ပေးနိုင်စွမ်းရှိပုံရတာတွေ့ရတယ်လို့ American ဆေးကုမ္ပဏီ Moderna ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူတို့ကုမ္ပဏီကထုတ်တဲ့နှစ်ကြိမ်ထိုးရတဲ့ကာကွယ်ဆေးဟာလက်တလောတွေ့နေရတဲ့ဗီဇာပြောင်းပိုးသစ်ကူးစက်မှုကိုကာကွယ်နိုင်စွမ်းရှိတာတေချာကြောင်းပြောပါရယ်အမေရိကန်စစ်တပ်မှာလေငါပြောင်းထားသူတွေတာဝန်ထမ်းဆောင်ခွင့်တားမြစ်ထားတာကိုပယ်ဖျက်ဖို့အတွက်သမ္မတအစ်စ်ဂျိုးဘိုင်ဒန်ကတနင်္လာနေ့မှာသမ္မတအမိန့်ချက်ကိုထုတ်ပြန်လိုက်ပါရယ်2016မှာသမ္မတဘရက်အိုဘားမားလက်ထက်ကလေငါပြောင်းသူတွေစစ်တပ်ထဲဝင်ခွင့်ပြုခဲ့တယ်လို့ကိုဖြစ်ချင်တဲ့ကြားမအင်္ဂါပြောင်းဖို့ဆေးကုသခွင့်လည်းပြုထားတာပါ။သမ္မတဒေါ်နယ်ထရန့်တက်လာချိန်မှာတော့ငကိုလိန်ပြောင်းထားသူတွေကိုဆက်လက်တာဝန်ထမ်းဆောင်ခွင့်ပြုပေးမယ်။နောက်ထပ်စစ်တပ်ထဲဝင်ကျင်သူဆိုရင်တော့လက်မခံဘဲတားမြစ်ခဲ့တာပါ။လိန်ပြောင်းထားသူတွေစစ်တပ်တာဝန်ထမ်းဆောင်ခွင့်မပြုဘဲထားတဲ့ခွဲခြားတာကိုဒီကနေ့ပယ်ဖျက်လိုက်ကြောင်းနဲ့အမေရိကန်နိုင်ငံမှာစစ်တပ်ထဲဝင်ဖို့အတွက်အရေးချင်းရှိသူတိုင်းပွန့်ပွန့်လင်းလင်းနဲ့တိတ်ခါရှိရှိဝင်ရောက်တာဝန်ထမ်းဆောင်တော့မှာဖြစ်ကြောင်းသမ္မတဘိုင်ဒန်ကတွစ်တမ်းမှာရေးပါတယ်။အခုလိုသမ္မတဘိုင်ဒန်ကမူဝါဒပြောင်းလဲလိုက်တာအတွက်ထောက်ခံကြောင်းကာကွယ်ရေးဝန်ကြီးအသစ်ဖြစ်လာတဲ့အငြင်းစားကြီးတဲ့ဗိုလ်ချုပ်ကြီး Lloyd Austin ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကူးစက်ခံရသူက 33,800 နီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက 3,069 ယောက်ရှိနေပါပြီ။အိန္ဒိယနဲ့တရုတ်နယ်စပ်အရှေ့ပိုင်းဟိမွန်ဒါဒေသမှာပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်ဖက်စစ်သားတွေချင်းဖြစ်ခဲ့တယ်လို့အိန္ဒိယစစ်တပ်ကပြောပါတယ်။တရုတ်ဘက်ကတော့ခက်ရန်ဖြစ်ပွားတယ်ဆိုတာကိုအတိမပြုပါဘူးနှစ်ဖက်တပ်သားတွေထိတ်တက်ရင်ဆိုင်မှုဖြစ်ပွားခဲ့ပြီးဒေသဆိုင်ရာတပ်မှုတွေကဖြည့်ရှင်းခဲ့ကြရတယ်လို့အိန္ဒိယစစ်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အင်္ဂါနေ့မနက်ခင်းသတင်းတွေကတော့တလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကြားမှာကြပါစေ
ဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆင်ရပါတော့
This program has come to you from the Voice of America, Washington.